Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဖေဖော်ဝါရီလ20ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်မန္တလေးမြို့ကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူ2ဦးသေဆုံးတယ်လို့မန္တလေးမှာရှိနေတဲ့ VOA သတင်းတောက်ကသတင်းပေးပို့ထားပါတယ်။ VOA ကရထားတဲ့ဗီဒီယိုဖိုင်တွေထဲမှာဥကောင်းပွင့်ထားတဲ့ဒဏ်ရာရလူတူဦးနဲ့ဝမ်ပိုက်ကိုကြီးမှန်ထားတဲ့လူတူဦးတို့ကိုတွေ့ရပါတယ်။အဲဒီမှာကုသပေးနေတဲ့ဆရာဝန်ကတော့ဥကောင်းပွင့်လူနာသေဆုံးတယ်ဆိုတာပြောထားပါတယ်။ပြစ်ခတ်မှုမှာကြီးအစ်စ်လားရာဘာကြီးစံလားဆိုတာကိုတော့တိကျအတည်ပြုလို့မရသေးပါဘူး။ဒေသခံတွေရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ကြီးကွန်တို့ကိုလည်းတွေ့ရပါတယ်။ပြစ်ခတ်မှုကြောင့်ခြေတော့ပြက်လူနီးပါးဒဏ်ရာရခဲ့သူတူရှိတယ်လို့အမျိုးသမီးတူလက်ကျိုးပြီးတော့ဥကောင်းမှာငါးချက်ချုပ်ရတာကိုသူကိုယ်တိုင်ငင်ခဲ့ရတယ်လို့ VOA သတင်းတောက်ကပြောပါတယ်။ဖမ်းဆီးခံရသူအယောက်30ထက်မနည်းရှိတယ်လို့လည်းသတင်းပို့ထားပါတယ်။ရဲနဲ့စစ်တပ်ကပြစ်ခတ်ဖမ်းဆီးတဲ့တပ်ပုံနဲ့ဗီဒီယိုမှတ်တမ်းတွေဒဏ်ရာရသူတွေရဲ့ဗီဒီယိုမှတ်တမ်းတွေကို VOA သတင်းတောက်ကိုယ်တိုင်မျက်မြင်တွေ့ရိုက်ယူပြီးပေးပို့ထားပါတယ်။ကျေနော်ဘုံတင်မောခြင်းမှာအာနာဖီဆန်ရေးစီရီယံလှုပ်ရှားမှုလှုပ်ဆောင်နေသူတွေကိုရဲတွေကလာပြီးထိမ့်သိမ့်နာမှာရုံးဝင်းစံခတ်အခြေအနေတွေဖြစ်ခဲ့တဲ့အကြောင်းနဲ့ပြစ်ခတ်တာတွေရှိခဲ့တဲ့အကြောင်းအခင်းပြင်းနေရာတွေမှာကိုယ်တိုင်ရှိနေခဲ့တဲ့ VOA သတင်းတောက်ကရုပ်သံမှတ်တမ်းတွေနဲ့အတူပေးပို့ခဲ့တာပါမန္တလေးမှာပြစ်ခတ်တာတွေရဲနဲ့စစ်တပ်ကဖမ်းဆီးတာတွေကိုရိုက်ယူထားတဲ့တခြားဗီဒီယိုတွေတပ်ပုံမှတ်တမ်းတွေလည်းဆိုရှယ်မီဒီယာပေါ်မှာကြေကြေပြန့်ပြန့်ထွက်နေပါတယ်ငင်းငင်းချမ်းချမ်းဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲတာမလုပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအပြင်းအထန်တရိပ်ပေးထားတဲ့ကြားကပဲအခုလိုပြစ်ခတ်နေနေတာတွေဆက်ရှိနေတာပါပြီးခဲ့တဲ့ရက်တွေကနေ့စဉ်လိုပြစ်ခတ်ဖြိုခွဲတာတွေရှိခဲ့တဲ့မြကြီးနားမှာတော့ဒီကနေ့ပြစ်ခတ်ဖြိုခွဲတဲ့သတင်းတွေမရပဲစန္ဒပြသူတွေနဲ့ရဲစစ်တပ်အကြားခက်လက်လန့်အနေထားနဲ့ရင်ဆိုင်တွေ့တာမျိုးပဲရှိခဲ့ပါတယ်မလေးကကွန်လွန်သွားခဲ့တဲ့အသက်20အရွယ်မမြသွတ်သွဲခိုင်အတွက်ဆီယနာဒိမှုစန့်ကျင်ကောက်ွက်တဲ့ဒီကနေ့နေပြည်တော်ဆန္ဒပြပွဲအတွင်းဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ဆန္ဒပြသူတွေ10မိနစ်ကြာညှိတက်ခဲ့ကြပါတယ်မမြသွတ်သွဲခိုင်ဟာဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ဆန္ဒပြပွဲတစ်ခုအတွင်းရဲကပြစ်တဲ့ကြီးဦးကောင်းမှထိမှန်ပြီးတော့ဒဏ်ရာအပြင်းထန်ရရှိခဲ့ပြီးတဲ့နောက်တတိပြန်ရမလာတော့ဘဲ10ရက်အကြာဖေဖော်ဝါရီလ19ရက်နေ့မှာကွန်လွန်သွားခဲ့တာပါသူကွယ်လွန်သွားတဲ့ဘော်ဝန်းနေရတယ်လို့ခွန်အားလည်းဖြစ်ရပါတယ်လို့ဒီကနေ့နေပြည်တော်ဆန္ဒပြပွဲမှာပါဝင်တဲ့အကြောင်းသူတူကပြောပါတယ်ကျွန
်တော်တို့ကျောင်းသားသမဂ္ဂအဖွဲ့ဝင်အနေနဲ့ပဲပြောပြောကျောင်းသူတယောက်အနေနဲ့ပဲပြောပြည်သူတယောက်အနေနဲ့ပဲပြောပြောပေါ့နော်ညီမလေးတို့ရဲ့ဒီလိုမျိုးမိသားစုဝင်မဟုတ်ပေမဲ့လည်းပြည်သူတယောက်အနေနဲ့တော့အရင်ဝန်းနေရရပေါ့နော်ဝန်းနေရတာတပိုင်းပြီးတော့ခွန်အားဖြစ်တာတပိုင်းသူတယောက်ကြတဲ့အတွက်ညီမတို့ကအယောက်တရာပြန်ထားဖို့လိုအပ်တယ်
ဒီပြည်တော်ဆန္ဒပြပွဲမှာဆန္ဒပြသူထောင်ပေါင်းများစွာပါဝင်ပြီးရွေးကောက်ခံအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့ဖန်ထားသူတွေကိုပြန်လွတ်ပေးဖို့နဲ့2008အခြေခံဥပဒေကိုဖျက်သိမ်းပေးဖို့တောင်းဆိုကြပါတယ်။ရန်ကုန်မြို့တော်ဆန္ဒပြပွဲဒီမှာလည်းတိုင်းရင်းသားတွေ၊ဝန်ထမ်းတွေ၊လူငယ်တွေ၊ကျောင်းသူကျောင်းသားတွေစသည်အားဖြင့်ဆန္ဒပြသူမျိုးစုံပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆီယနာဒိမှုအပိတိုင်ခြုံငင်းစေရေးလူလူရဲ့ဘယ်လိုလှုပ်ရှားမှုကိုမဆိုဂျပန်အစိုးရအနေနဲ့အားပေးထောက်ခံပေးပါဆိုတဲ့အချက်အပါအဝင်တန်ကြားချက်9ချက်ပါအိတ်ဖွင့်ပေးစာတစ်စောင်းကိုချင်းတိုင်းသားလူငယ်တွေကဒီကနေ့ဂျပန်တန်ယိုရှိမှာဂျပန်မြန်မာနှစ်ဘာသာနဲ့ဖတ်ကြားပြီးဂျပန်တန်မတ်ကြီးလက်ထက်ထည့်ပေးခဲ့ကြပါတယ်။နိုင
်ငံတော်စီမံအုပ်ချုပ်မှုကောင်စီအားအထောက်အကူပြုစေနိုင်သည့်မိသည့်ရင်းနှီးမြှုပ်နှံမှုနဲ့ပံ့ပိုးမှုများကိုရပ်တန့်ပေးရန်
မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးအီချီရိုမာရူယာမကိုတိုင်တန်ယုံအပြင်ဘက်ကိုထွက်လာပြီးချင်းလူငယ်တွေရဲ့အိတ်ဖွင့်ဘေးစာကိုလက်ခံရယူခဲ့ပြီးတော့ဂျပန်အစိုးရစီပို့ပေးမယ့်အကြောင်းမြန်မာဘာသာနဲ့ဂတိပြုပြောကြားခဲ့ပါတယ်
။အဲ့ဒီစာကိုတေးကြကျွန်တော်ဂျပန်အစိုးရအဲ့ဒီဂျပန်နိုင်ငံမှာရှိတဲ့ကျွန်တော်ဂျပန်အစိုးရကိုတေးကြကျွန်တော်တောင်းယူပြီးတော့တင်ပြပါမယ်ခင်ဗျာ။
အဲ့ဒီဂျပန်အစိုးရအနေနဲ့မြန်မာပြည်သူလူထုအတန်ကိုလစ်လျူမရှိပါဘူးလို့လည်းတန်မတ်ကြီးကပြောခဲ့ပါတယ်။ ဒီကနေ့ကြာရောက်တဲ့83ချိန်မြောက်ချင်းမျိုးသားနေ့မှာချင်းတိုင်းနာလူငယ်တွေကဆေးရနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲနဲ့အတူချင်းတိုင်းနာတွေကိုစားဂျပန်အစိုးရစီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြတာဖြစ်ပါတယ်။အာနာသိစစ်ကောင်စီဟာဖွဲ့စည်းပုံအခြေခံဥပဒေကိုသာမကနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာတမ်းပါအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကအပြင်းအထန်ပြစ်တင်ဝေဖန်လိုက်ပါတယ်။ဖန်စီခံရသူတွေအနေနဲ့ဥပဒေနဲ့အညီခုခံချေပေါက်ွင့်မရဘဲဥပဒေဆိုင်ရာအခွင့်အရေးတွေကိုပိတ်ပင်တာဟာတည်ဆဲဥပဒေတွေနဲ့မညီတယ်လို့လူသားမျိုးနွယ်တို့လိုက်နာကျင့်သုံးအပ်တဲ့အခြေခံအခွင့်အရေးတွေကိုဖောက်ဖျက်တာဖြစ်တဲ့အတွက်ပြည်တော်စုလွတ်တော်ကုစားပြုကော်မတီကပြင်းပြင်းထန်ထန်ကန့်ကွက်တယ်ဆိုပြီးဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်နိုင်ငံကောင်းဆောင်တွေလွတ်တော်ကုစားလှယ်တွေအနာဖီဆန်ရေး CDM လှူရှာမှုမှာပါဝင်သူတွေဝန်ထမ်းတွေနဲ့အလွာအသီးသီးကလူပုဂ္ဂိုလ်တွေကိုဗတရားဖန်စီပီတရားဆွဲဆိုတာတွေကိုအာနာသိန်းစစ်ကောင်စီကဥပဒေမဲ့ဆောင်ရွက်နေတယ်လို့ CRPH ကထောက်ပြထားပါတယ်။ဥပဒေမဲ့ဗတရားဖန်စီခံရသူတွေတရားဆွဲဆိုခံရသူတွေဟာလက်ရှိတည်ဆဲဥပဒေတွေနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာမူတွေနဲ့အညီကာကွယ်ခုခံချေပါခွင့်မရတဲ့အပြင်အကျိုးဆောင်ရှိနေတွေနဲ့တွေ့ဆုံဆွေးနွေးခွင့်သူတို့အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးခွင့်လုံးဝမရဘဲဥပဒေပါအခွင့်အရေးနဲ့အညီရှေ့နေတွေကနေတဆင့်ခုခံချေပါခွင့်ကိုစစ်ကောင်စီကခုမပြုဘူးလို့လည်းပြည်တော်စုလွတ်တော်ကုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်အာဏာသိမ်းခဲ့ခြင်းကလေးကဆိုရင်လူပေါင်း946ဦးထဲမှာဖမ်းဆီးခံထားရဆွဲချက်တင်ခံထားရဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကဖေဖော်ဝါရီလ19ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ည5.25 kHz 11803ည5.32 kHz 9335နဲ့စနေတင်းတွေမှာမိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။စစ်ပွဲပဋိပက္ခအတွင်းကဒေသခံပြည်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံရေးအခြေအနေတရက်ကိုချက်ချင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တိုက်တွန်းပေးရေးဒီထိန်ကပြင်ဆင်ဆောင်ရွက်နေပါတယ်။စစ်တပ်ကံပြည်သူတွေအတွက်အပြစ်အခက်တွေရဆဲပြီးလူသားချင်းစာနာမှုလုပ်ငန်းချက်ချင်းလုပ်ကင်ဖို့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကိုကုလလုံခြုံရေးကောင်စီမှလက်ရှိဥက္ကဋ္ဌဖြစ်နေတဲ့ဗြိတိန်နိုင်ငံကအဖွဲ့အဝင်နိုင်ငံတွေကြားပေးပို့လိုက်တာပါဆီးရီးယားနဲ့ယေမန်ကနေအလဲအာဖရိကရီပပ်ဘလစ်ကနိုင်ငံနောက်မာလီဆူဒန်ဆိုမာလီယာအထိကိုတိုက်ပွဲတွေချက်ချင်းရပ်ပေးဖို့ပြီးခဲ့တဲ့ဇူလိုင်တရက်နေ့တုန်းကလုံခြုံရေးကောင်စီအနေနဲ့အဓိကထားတောင်းဆိုခဲ့တာကိုထပ်လောင်းဖော်ပြထားပါတယ်ဒီလုံခြုံရေးကောင်စီကြေညာချက်ထွက်လာခဲ့တာကကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူထရက်စ်အနေနဲ့ကမ္ဘာကယောဂါဖြည့်ရှင်ရေးအခုလိုအဓိကတိုက်ပွဲကြီးတွေဖြစ်နေတဲ့ဒေသတွေမှာအပြစ်ရပေးရင်မနစ်မတ်လာတုန်းကတည်းကအရင်စတောင်းဆိုခဲ့ပြီးအခုမှဆက်ဖြစ်လာခဲ့တာပါအခုဒီတိန်ကတင်သွင်းတဲ့မူကြမ်းထဲမှာတော့သာဓုညီမာရင်းနဲ့ထိရမှုယာရေးအတွက်ညီညွတ်ကြဖို့အလေးပေးဖော်ပြထားပြီးဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ဝင်ငွေနှိမ့်တဲ့အလဲလက်ရှိနိုင်ငံတွေနောက်လိုအပ်နေတဲ့အခြားနိုင်ငံတွေအတွက်ကာကွယ်ဆေးလှူဒန်းပေးဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာရုရှားနိုင်ငံအနေနဲ့တတိယမြောက်ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုနိုင်ငံထဲမှာသုံးဖို့ဒီနေ့ထပ်အတည်ပြုလိုက်တာကြောင့်ကာကွယ်ဆေး၃မျိုးထုတ်နိုင်တဲ့နိုင်ငံဖြစ်သွားပြီလို့ရုရှားဝန်ကြီးချုပ်မီခေးလ်မစ်ချယ်စတန်ကနိုင်ငံပိုင်ရုပ်မြင်သံကြားကနေကြေညာလိုက်ပါတယ်ကိုဗစ်ဘက်လို့အမည်ပေးထားတဲ့ချူမာကော့ဖ်ဌာနထုတ်ဒီကာကွယ်ဆေးကိုကြေကြေပြန့်ပြန့်ဆက်သတ်မှုတွေမလုပ်ဆောင်ရသေးခင်မှာပဲအခုလိုကြေညာခဲ့တာပါအရင်တုန်းကလည်းအခုလိုကြေကြေပြန့်ပြန့်ဆက်သက်ထုတ်နိုင်မှုတွေမလုပ်ခဲ့ပဲအစိုးရရဲ့ဂမ်မာလာယာ Institute of Sputnik V ကာကွယ်ဆေးအပါအဝင်ကာကွယ်ဆေးနှစ်မျိုးကိုလည်းသုံးဆဖို့အတည်ပြုပေးထားပြီးသားပါအခုလိုတင်ကြိုပြီးအတည်ပြုပေးခဲ့တာကြောင့်အနောက်နိုင်ငံသိပ္ပံပညာရှင်တွေဘက်ကစိုးရိမ်မှုဖော်ပြခဲ့ပြီးမှတော့တကယ်ကြေကြေပြန့်ပြန့်ထုတ်နိုင်မှုတွေကိုကြေပြန့်တဲ့ဆက်သက်မှုတွေလုပ်ပြီးအောင်မြင်မှုတွေ့ခဲ့ပြီးမှမှသာစတင်ထုတ်ပေးခဲ့တာပါစပွန်ဗီကာကွယ်ဆေးဆိုရင်ပြီးခဲ့တဲ့ဩဂတ်လမှာအတည်ပြုပေးခဲ့ပေမဲ့ကြေကြေပြန့်ပြန့်ဆက်သက်ထုတ်နိုင်မှုတွေကိုစက်တင်ဘာလထဲမှာစခဲ့ပြီးကနဦးတွေ့ရှိချက်အရ 91.4% ကိန်းလုံးထိရောက်မှုတွေ့ခဲ့ပြီးတဲ့နောက်ဒီဇင်ဘာလကျမှသာကြေပြန့်တဲ့ကာကွယ်ဆေးထုတ်မှုတွေလုပ်ခဲ့တာပါ အဲ့ဒီထဲကဆိုရင်ရုရှားရဲ့ပထမဆုံးမျိုးစကိုဗစ်ကာကွယ်ဆေးအနည်းဆုံးပထမအကြိမ်ထိုးပြီးသူပေါင်း2,000ကျော်လာပြီး Novo Sibrax Vector Institute of ဒုတိယမျိုးစကိုလည်းစထိုးပေးနေပြီလို့ရုရှားကျန်းမာရေးဝန်ကြီးမီခေမရက်စကိုကပြီးခဲ့တဲ့ပတ်ဗိုလ်တုနေ့ကပြောခဲ့ပါတယ်ခင်ဗျာဆန္ဒပြပွဲတွေပြန်ဖြစ်လာတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ် Brian Chan Ocha အပေါ်အယုံကြည်မရှိဆိုလွှတ်တော်မှာတင်သွင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး2014ခုနှစ်ဆီယနာသိမ်းမှုကိုဦးဆောင်ခဲ့ပြီးစိတ်တမ်းချဖွဲ့စည်းပုံအခြေခံဥပဒေနဲ့2019ရွေးကောက်ပွဲကတဆင့်ဝန်ကြီးချုပ်ဖြစ်လာတဲ့ Brian နဲ့နောက်ဝန်ကြီးချုပ်ကိုဦးအနေနဲ့ဒီအယုံကြည်မရှိဆိုကိုကြော်လွှားသွားနိုင်ခဲ့တာပါအခုလိုဆိုတင်သွင်းခြင်းလွှတ်တော်အပြင်ဘက်မှာလည်းဆန္ဒပြမှုတွေရှိနေပါတယ်အယုံကြည်မရှိဆိုကို၄ရက်ကြာလွှတ်တော်ထဲဆွေးနွေးခဲ့ပြီးဒီနေ့မှာပဲထိုင်းလွှတ်တော်ဥက္ကဋ္ဌအရင်ဝန်ကြီးချုပ်ဟောင်းချွန်လီပိုင်ကမဲခွဲရလဒ်ကိုအခုလိုဒီနေ့ကြေညာပေးခဲ့ပါတယ
်။မဲဆောင်ပစ်လုံးကနေမရင်ဒွိုင
်းဒီမဲခွဲမှုမှာအယုံကြည်မရှိကြောင်းအဆိုကိုဆန့်ကျင်မဲပေးခဲ့သူရေအတွက်282ဦးရှိခဲ့ပြီး3ဦးကမဲမပေးဘဲနေခဲ့ပါတယ်။အချုပ်အားဖြင့်တော့ဆန့်ကျင်သူကပိုများခဲ့ပြီးအယုံကြည်မရှိဆိုအတွက်လုံလောက်တဲ့မဲမရခဲ့တာကြောင့်ဝန်ကြီးချုပ်ပေါ်ယုံကြည်မှုရှိနေတဲ့ဆိုတာကိုမဲကပြနေပါတယ်လို့ပြောသွားတာပါတကယ်တော့အခုလိုမဲရလက်ထွက်လာဖို့ချိုတင်ခမန်းချက်တွေရှိပြီးသားဖြစ်ပေမဲ့အယုံကြည်မှုရှိဆိုတင်သွင်းခဲ့ကြတဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့သူတို့အကြောင်းပြခဲ့တဲ့ကိုဗစ်ကာကွယ်ဆေးကြံ့ကြာမှုနဲ့ကိုဗစ်ကာလစီးပွားရေးမူဝါဒအားနည်းချက်တွေပေါ်ဆက်လက်စစ်ဆေးသွားမယ်လို့ကတိပြုခဲ့ကြပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့အေးအေးပိုလာချိန်မှာကြောင်မီးသွေးတင်သွင်းမှုကျသွားပြီးဈေးတွေတက်လာတာကြောင့်မီးစက်တွေအပြည့်မမောင်းနိုင်တော့ပဲမီးပြတ်လတ်မှုတွေကြုံနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ဒဏ်ကနေနလန်ပြန်ထူလာနေတဲ့တရုတ်စီးပွားရေးမှာကြောင်မီးသွေးဝယ်လိုအားမြင့်လာချိန်နဲ့အခုလိုအေးအေးပိုပြီးလက်စစ်ပိုထုတ်ဖို့ကြောင်မီးသွေးပိုလိုလာချိန်မှာအခုလိုဖြစ်လာတာပါ။တရုတ်လက်စစ်တအား80ရာခိုင်နှုန်းထုတ်ပေးတဲ့ကြောင်မီးသွေးလောင်စာဆေးဟာဒီဇင်ဘာကစအေးပိုလာချိန်ကလေးကမြင့်မားလာခဲ့ပြီးကြောင်မီးသွေးဝယ်ယူဖို့တတ်နိုင်သူတွေတောင်ဝယ်ဖို့မရှိပဲဖြစ်နေကမီးပြတ်လတ်မှုကပိုဆိုးလာနေတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။လက်စစ်တတမှုကြောင့်ဘီဂျင်းနဲ့ရှန်ဟိုင်းမြို့ကြီးတွေမှာပါအခုမီးစာမိန်လာနေပြီးပျူနန်ဂျန်စီနဲ့အခြားစက်မှုအဓိကပြည်နယ်တွေမှာပါလက်စစ်ချွေတာရေးအလှည့်ကျစီမံတွေချမှတ်ထားရပါတယ်။အခုလိုကြောင်မီးသွေးပြတ်လတ်မှုဖြစ်လာရတဲ့အကြောင်းရင်းများစွာတွေကတချို့ကတော့အစိုးရအနေနဲ့ပြည်တွင်းကြောင်မီးသွေးထုတ်လွှင့်မှုကိုမြင့်တင်ဖို့ပြည်ပကနေကြောင်မီးသွေးတင်သွင်းတာကိုလျှော့ချခဲ့တာနဲ့ကြောင်မီးသွေးလုပ်ငန်းတွေမှာလက်စားမှုရှိတယ်ဆိုပြီးနှိမ်နှင်းကဲမှုတွေကြောင့်လို့သုံးသပ်မှုတွေထွက်နေပါတယ်။ဒီခက်ခဲကြောင်ကြောင်မီးသွေးအများဆုံးတင်သွင်းတဲ့တရုတ်နိုင်ငံမှာဘိုးအစိုးရဘက်ကနေလောင်စာစွမ်းရည်တည်ငြိမ်မှုရှိရေးအာမခံချက်တွေပေးလာနေပေမဲ့ဒေသခံအစိုးရတွေဘက်မှာတော့စိုးရိမ်မှုတွေကြုံနေရတယ်လို့စောင့်ကြည့်လေ့လာသူတွေကဆိုနေပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုကြကြောသိနေကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်လက်ဖြစ်ပွားနေပြီးတော့မန္တလေးမှာတော့လုံခြုံရေးတွေဘက်ကဒီနေ့ပြစ်ခတ်နေနေတာကြောင့်နှစ်ဦးထပ်မံတေဆုံးပွဲရှိပြီးထိခိုက်ဒဏ်ရာရတယ်ရှိခဲ့ပါတယ်မန္တလေးပါဝင်နိုင်ငံတော်ကတချို့မျိုးကြီးတွေကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးသွားမှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားနေရမှာမန္တလေးမှာတော့အာဏာပိုင်တွေဘက်ကပြစ်ခတ်နိုင်ခြင်းမျိုးတွေရှိခဲ့ပါတယ်။39လမ်း၊40လမ်းနဲ့ကန္နာလမ်းအပါအဝင်စိမ်းမန်းအရက်ဖက်မှာအာဏာပိုင်တွေဘက်ကကွန်ရောက်ပြစ်ခတ်နေနေကြတာဖြစ်ပြီးတော့ဒဏ်ရာရတာတွေထိခိုက်တိုက်ဆုံတာတွေရှိခဲ့တယ်လို့သိရပါတယ်။အဲ့ဘက်ကသင်္ဘောချင်းမှာ CDM လို့ခေါ်တဲ့အကြမ်းမဖက်ပဲငင်းညမ်းစွာအာဏာဖီဆန်နေကြတဲ့ဆန္ဒပြဝန်ထမ်းတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြတော့ပါစောပိုင်းမှာတော့ကျွန်းနေညနိုင်မှုတွေလောက်ခဲ့ပြီးမဲ့နောက်ပိုင်းမှာတော့အခြေအနေတွေပြင်းမာလာပြီးတော့ပြစ်ခတ်နေမှုတွေဖြစ်ခဲ့တာလို့ပြောပါတယ်လုံလုံရေးဘက်ကရာဘာကြီးစံနေမြေရုပ်ပုံးနဲ့အပြင်ကြီးစံအစ်စ်တွေနဲ့လူနေရက်ကွက်တွေအတွင်းကိုပြစ်ခတ်တာတွေကိုလည်းအင်တာနက်အွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေမှာတွေ့ရပါတယ်ကျွန်တော်ဗီဒီယိုတွေကရရှိခဲ့တဲ့ဓာတ်ပုံတွေဗီဒီယိုတွေအပြင်အင်တာနက်အွန်လိုင်းတွေမှာတင်ထားတဲ့ဗီဒီယိုတွေအရတော့ဥကောင်းကိုကြီးစံထိမှန်တာတွေ 1x4 ကြီးစံထိမှန်တာတွေကိုတွေ့ခဲ့ရပါတယ်။ဥကောင်းပွင့်လူနာတည်ဆုံနေဆိုတာအဲ့မှာရှိနေတဲ့ဆရာဝန်တူအတီးပြုပြောဆိုထားတာကိုဗီဒီယိုကရရှိခဲ့တဲ့ဗီဒီယိုတစ်ခုမှလည်းတွေ့ရှိရပါတယ်။လူနှုတ်ဦးအနည်းဆုံးတည်ဆုံွယ်ရှိတယ်လို့သိရပေမဲ့တီးကြဆေးအတီးပြုချက်တွေတော့မရရှိပါဘူး။ထိခိုက်တည်ဆုံမှုနောက်ဆုံးအချိန်နဲ့ပတ်သက်ပြီးတော့မန္တလေးမြို့မှာရှိတဲ့ နော်ဗီရီမြန်မာပိုင်းရဲ့သတင်းထောက်ကိုထောင်းခန့်ကိုဆက်သွယ်မြင်းမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ
်အခုဒီဒဏ်ရာတဲ့လူတွေကိုဂျမဆူလူမှုကူညီရေးအသင်းရုံးပါပေါ့နော်ကုတာပေးနေတာရှိရပေါ့လက်ရှိတရားတလောက်ကဒီကောင်းတယောက်ထိတယ်ဘိုက်တယောက်ထိတယ်အဲ့နှစ်ယောက်ကတော့စေဆုံးသွားတာရှိတယ်အခုဒီလူမှုကူညီရေးအသင်းရုံးကိုလာနေရတော့ပေါ့နော်ဒီကြီးကကြံရလို့လာနေတာဟိုလောက်ရှိပြီခင်ဗျာအစ15ယောက်ဆက်လာဖို့လည်းရှိသေးတယ်ဆိုတော့အယောက်20ကျော်လောက်တော့ရှိမယ်။မြေပြင်မှာဖြစ်တာဆိုရင်ဒီအတော်ကြီးတယောက်ဆိုရင်ပေါ့နော်။ခေါင်းက5ချက်ချုပ်လိုက်ရတယ်။ဒါလက်လည်းကျိုးရတယ်။အဲ့တော့မြေပြင်မှာချစ်ချင်းပုတ်ပြီးရောဟောပေါ့နော်။လှုပ်လိုက်ရတဲ့အရာဒီနောက်ဆုံးသူတို့ဒီသူတို့လုံညုံကြီးရတာဆုတ်ပါကန်ဒီချိန်မှာဖြစ်တာခက်တာဆိုရင်တယောက်ကအချိန်နေတော်တော်ဆိုးတယ်6ယောက်ကဒီချစ်ချင်းဝက်အပေါ်ကနေတက်ဆက်လူ၄ပါးကိုတန်ရရွာတဲ့အနေအထားရှိတယ်ခင်ဗျာ။
ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေဟာလဲလန်းမြင်းဒီကုန်းအပါဝင်မြို့နေရာအနက်မှာစုဝေးဆန္ဒပြခဲ့ကြပြီးတော့စုလီမှာတော့ဒီနေ့မနက်ပိုင်းလုံခြုံရေးတွေကစုလီဖျားလမ်းမကြီးကိုပိတ်ဆို့တားဆီးခဲ့ပါလေ။အဲဒါဆန္ဒပြတဲ့သူတွေဟာမကြောအောင်ဆန်းလန်းတဲ့စုလီဖျားလမ်းတော်မှာစုဝေးဆန္ဒပြခဲ့ကြပါလေ။နောက်ပြန်ဆန္ဒပြတဲ့သူတွေဟာဂျပန်တန်ယုံအပါဝင်ရန်ကုန်ကတန်ယုံတွေမှာလည်းတောက်ဆန္ဒပြတောင်းဆိုတာကိုလုပ်ခဲ့ကြပြီးတော့ဆန္ဒပြချင်းတိုင်းရင်းသားတွေကတော့ဂျပန်တာမတ်ကြီးကိုအိတ်ခွင့်ပေးတာလည်းကောင်းပေးခဲ့ပါတယ်။ဒီစားကုန်မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးအီချီယိုမာရူယာမာကိုရိုင်းတန်ယုံပြင်ပတ်ကိုထွက်ယူခဲ့ပြီးတော့ဂျပန်အစိုးရစီကိုပို့ပေးသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်
။ဒါကြောင့်ကျွန်တော်တို့ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့စစ်ဆင်မှုဆိုရင်ပြည်သူလူထုအတန်ကိုဒီလူမရှိပါဘူး။အဲ့ဒါကိုအဲ့ဒီအခြေခံပြီးတော့လုံးဝအဲ့ဒီအခြေခံပြီးတော့ကျွန်တော်တို့ဂျပန်မိမနိုင်ငံစစ်ဆင်မှုကိုစဉ်းစားပါမယ်။အဲ့ဒီအခါကျမှကျွန်တော်တို့ကမိမအစိုးရအကူတတ်မတော်ကိုအဲ့ဒီဟိုတန်းစုံနေတာကအဲ့ဒီပထမတစ်ချက်ကအဲ့ဒီကျွန်တော်တို့အဲ့ဒီမိမနိုင်ငံအဲ့ဒီနိုင်ငံတို့ကောင်းစားပြီးတဲ့တောင်းဆန်းစုချီတော့တမတော်ဦးရင်မင်းတို့အပန်ကားတဲ့နိုင်ငံရေးအဲ့ဒီပုဂ္ဂိုလ်များအားလုံးချစ်ချင်းပြန်ဖလူဖို့ဒုတိယအကျင်းကဘာအကဲကဲလေးဖြစ်ဖြစ်အကုန်လုံးကဟိုအဲ့ဒီဒီမိုကရေစီညီနေဟိုငြင်းချရဲညီနေပြည့်ရှင်ရတဲ့ကိစ္စအဲ့ဒါကိုအီမတားမှာအဲ့ဒီသတ်မှတ်တော်ကိုတောင်းဆုံးတယ်ပါတယ်အဲ့ဒီတောင်းဆိုခြင်းမှာဘာမှအပြောင်းလဲတော့မရှိပါဘူးပြီးတော့နောက်တစ်ခုကဒီမှာဆူလာတဲ့ဟိုလူငယ်များဒီပုဂ္ဂိုလ်များကိုကျွန်တော်တကယ်မိသားရကံကြီးတာကတော့ကိုအတေကိုအဒီဟိုလုံးကျော်ရေးဖို့ခိုင်းဆိုင်ပါဦးကိုအတေကပို့ပြီးတော့အရေးကြီးပါတယ်။ဒါကျွန်တော်ဂျပန်ဆိုရဂျပန်တန်ယုံတဲ့အဒီတိုင်းပြီးဒီမိုကရေစီပြည်ဟာစစ်ပြီးတော့အဒီပြည်သူလူထုအတန်းကိုအခြေခံပြီးတော့စ조사ပါမယ်။အရန်ကျေစုတင်ပါလေဗျာ
။ရန်ကုန်ကဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြရတဲ့သူတွေနဲ့လုံခြုံရေးတွေကြအခုချိန်ထိတော့ထိတိုက်တွေ့တာမရှိဘူးလို့သိရပါတယ်။ဒါပြင်ပြီးခဲ့တဲ့ရက်တွေအတွင်းအာဏာပိုင်တွေဘက်ကအင်အားသုံးနေနေတဲ့မြကြီးနားမြို့မှာဆိုရင်လဲစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်ပြီးတော့ဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဒီနေ့မှတော့ဆိုင်ကယ်တွေနဲ့လမ်းတွေပေါ်ကိုထွက်မြို့နံကိုလဲလဲဆန္ဒပြခဲ့ကြပြီးတော့တချို့နေရာတွေမှာတော့လုံခြုံရေးအာဏာပိုင်တွေဘက်ကလမ်းတွေပိတ်ပြီးတော့တားဆီးတာတွေရှိခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ရနာပေါအုတ်ကျင်းတင်မောစိတ်မှာတင်မောချင်းဝန်ထမ်းတွေကအလုံမစင်းပဲစီဒီယန်လုပ်နေတာကြောင့်ဖျားပေးပြီးတင်မောထွက်ခိုင်းဖို့စူးစမ်းရင်းနဲ့အာနာပိုင်တွေနဲ့မန္တလေးမြို့ကန်တွေကြားထိတိုက်တွေ့မှုတွေဖြစ်ပြီးပြစ်ခတ်နှိမ်နှင်းမှုတွေဖြစ်ခဲ့တဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ဆရာနာတိန်းနာကိုစန့်ကျင်တဲ့အနေနဲ့မန္တလေးမြို့ကရတနာပေါအုတ်ကျင်းတင်မောစိတ်ကဝန်ထမ်းတွေဟာတင်မောတွေမထွက်ပဲစန့်ကျင်ကန့်ကွက်နေကြတာပါ။လူလူကြားမှာပိတ်မိနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတော့လူထုကပြန်ပြီးလွတ်ပေးခဲ့ပေမဲ့တင်မောချင်းဝန်ထမ်းတွေနဲ့သူတို့ကိုဝန်းရံနေတဲ့မန္တလေးလူထုကိုလူစုခွဲတာတွေနှိမ်နှင်းတာတွေပြစ်ခတ်မှုတွေလုပ်နေတယ်ဆိုပြီးဒေသခံတအူးကပြောပါတယ်။တယ
ောက်ကပြစ်ခတ်လာမှဒီပေါင်းတော့တည်ဆိုတော့တယောက်ကပေါင်းကြည့်သွားတယ်။ဒီလူကလည်းနောက်ဆုံးကိုပြင်းတယ်။
တနက်တည်းပြစ်ခတ်တာကြောင့်ဆန္ဒပြလူလူတွေခေါင်းနဲ့ပေါင်နေရာတွေမှာထိမှန်ခဲ့တယ်လို့လည်းဆိုပါတယ်လက်ရှိမှာလူလူကဆက်လက်ဆန္ဒပြနေပြီးစစ်ကား10စီးခန့်ရဲကား10စီးခန့်အချုပ်ကားတွေနဲ့လူစုခွဲတဲ့ရဲကားများရောက်ရှိနေပြီးဖြိုခွင်းဖို့လုပ်နေတာကြောင့်လူလူကလမ်းပိတ်ဆို့ထားပြီးညနေပိုင်းထိအခြေအနေတွေတင်းမာနေပါတယ်စစ်တပ်ကပြောင်းလာတဲ့လက်ထောက်မန်နေဂျာကိုလည်းဝန်ထမ်းတွေကိုဖိအားပေးတာတွေမလုပ်ဖို့အတွက်တင်မောချင်းကအကြီးတန်းဝန်ထမ်းဒေါ်တီရာအေးကဒီကနေ့မနက်ပိုင်းမှာထိတ်တိုက်တွေ့နေစဉ်အခုလိုပြောသွားပါတယ်မနေ့ပိုင်းမှာတော့တင်မောချင်းဝန်ထမ်းတွေတင်မောပေါ်မှာပိတ်မိနေတဲ့အတွက်မန္တလေးလူထုကတွားရောက်ခေါ်ခဲ့ရကြောင်းဒေသခံလူထုဦးရေမိုးကပြောပြပါဗျ
။ကျွန်တော်တို့ဒီတင်မောရဲ့တကားဒီကျွန်တော်ဆက်ပြန်းရှိရတယ်ဆက်ပြန်းတကားတွေကိုသူကျွန်တော်ဝန်ထမ်းပေါ့ဘုဘကဝန်ထမ်းတယောက်ကရန်ကုန်နေပါလာသူတို့ခေါ်လာတဲ့ဝန်ထမ်းတယောက်ကရိုက်ချိုးပြီးတော့မောင်းမယ်ပြုမယ်လုပ်တယ်ဖြစ်တယ်ဟုတ်အဲ့လိုလုပ်တော့ဒီကားတွေကလုံးဝသူတို့ဒီပြန်လောက်တာတွေလုံးဝမမောင်းဘူးမောင်းမယ်ဆိုရင်ကိုယ့်အကူပါသူတို့လုံးဝဒီတင်မောချင်းရအကုန်လုံးကပြန်လောက်တာပေါ့တရားမှမလိုက်ဘူးသူကလည်းသူတို့ကိုအတီးပေးတယ်အဲ့နောက်ကအပေါ်ကရှိအပေါ်ကမလိုက်ရင်တော့ပေါက်ကနေဒီလမ်းလေးအသတိပုံနဲ့တက်တက်သွားတယ်ဒီဘောကရဲတက်တာတော့သူတို့သုံးရဲမှုအဆင့်ကိုပါတယ်ရဲမှုအဆင့်ရဲမှုကြီးအဆင့်ရဲရဲမှုရဲအဲ့သူတို့ပိုင်းစာကိုပါပြမနေ့ပိုင်းကလည်းသူတို့ဝင်ပြီးတော့ကြီးချက်ပုံတယ်ပေါ့ဒီဝန်ထမ်းတွေကလုံးဝမလုပ်ချင်ဘူးအဲ့ဒီပစ္စည်းတွေပါသူတို့ဒီရပြရတယ်ပုံပြီးပြီးတော့ကျွန်တော်တို့ကိုအကုန်လုံးဆွဲထုတ်လာနိုင်မှာ
ဟုတ်ကဲ့မ
ပေါ်နေကုန်လို့ကျွန်တော်ဝန်ထမ်းတွေကတော့ဆွဲထုတ်လာခဲ့ပါတ
င်မောချင်းဝန်ထမ်းတွေကိုဖိအားပေးပြီးတင်မောထွက်ဖို့လှုပ်ထားပေမဲ့ဝန်ထမ်းတွေက CDM လုပ်ပြီးကန့်ကွက်ဆန္ဒပြနေကြတာပါဒီအတွက်ရန်ကုန်ကနေစက်မောင်းသမားတွေကိုခေါ်လာခဲ့တယ်လို့လည်းပြောပြပါတယ
်မနေ့ကရန်ကုန်ကအမေရိကန်ဒုတိယရောက်ရဲ့စက်မောင်းတဲ့၃ယောက်ရဲ့သူတို့ခေါ်လာတယ်ကျွန်တော်တင်မောမောင်းမယ်ဆိုပြီးတော့ဒါအရေးကြီးတယ်တော့ဒီလိုကျွန်တော်ထင်ရတဲ့အရာကသူတို့ဝိညာဉ်ပညာကိုဟူလာပါလာတော့မသိဘူးအဲ့လိုထင်ယူဆတာပေါ့
မန္တလေးမြို့ရတနာပုံတင်မောချင်းကဝန်ထမ်းနေနဲ့ဝင်းရံသူတွေကိုပြစ်ခတ်နေတာကြောင့်လူလူကမကြင်မနက်ပုံဖြစ်လာပြီးညနေပိုင်းဒီအခြေအနေတွေတင်းမာနေစေဖြစ်ပါတယ်ကျမမအေးအေးမှ VOA အတွက်သတင်းပေးပို့နေတာပ
ါမှ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ကအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးတွစ်ဆုံဆွေးနွေးတာတွေကိုလက်ရှိအခြေအနေမှာရပ်တန့်ချမယ်လို့ဆုံးဖြတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးကို2ရက်ကြာဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်ခဲ့တာပါ။ဒီလိုဆုံးဖြတ်ရတဲ့အဓိကအချက်ကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ကဲက Zoom ကနေတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
် NCA လက်တွေ့အကောင့်ထဲပေါ်ဖို့ဆိုတာဒီနေ့အချိန်နဲ့မဖြစ်နိုင်ပါဘူးဆိုလိုချင်တဲ့အဓိပ္ပာယ်က NCA ပြတ်ခန်းချက်များမှာပါဝင်တဲ့ရန်ရားတွေစုဖွဲ့မှုတွေနိုင်ငံရေးအဖြေထုတ်မှုတွေမှာအင်ကရက်တီဟာမပြည့်စုံတော့ပါဘူးအဲ့ဒီအတွက်ဒီရန်တရားတွေမရှိဘဲနဲ့တနည်းအားဖြင့်ပြောရင်နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေကိုပြပြဝဝလုံဆောင်နိုင်တဲ့အခြေအနေမရှိတဲ့အတွက်နိုင်ငံရေးစီးနှင်းပွဲတွေကိုရပ်တန့်ထားတယ်ဆိုတဲ့သဘောထားဖြစ်ပါတယ်
NCA အရနိုင်ငံရေးဆွေးနွေးမယ်ဆိုရင်အစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုအစုအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့ရှိရမှာဖြစ်ပြီးလောလောဆယ်မှာဒီအစုအဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အနေအထားဖြစ်တာကြောင့်ရပ်ဆိုင်းထားတာဖြစ်ကြောင်းလည်းရှင်းလင်းပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စီဝေးပြီးထုတ်ပြန်ချက်မှာတော့စစ်အာဏာရှင်နဲ့အာဏာသိမ်းခြင်းကိုစန့်ကျင်တဲ့ CDM လူထုလှုပ်ရှားမှုကိုထောက်ခံကြောင်းနဲ့ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းပါရှိသလိုငင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာကိုစန့်ကျင်ကြောင်းနဲ့လက်ရှိနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာအပါအဝင်ပြည်ရင်းပြည်ပအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်တိုင်းသားလက်နက်ကိုင်ဆယ်ဘွဲကထိပ်သီးခေါင်းဆောင်တွေနဲ့စုဖွဲ့ထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ဟာဖေဖော်ဝါရီလ2ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းထုတ်ပြန်ထားတာပါလက်ရှိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပေါ်သဘောထားကိုတော့ရဲဘော်တန်ခဲကအခုလိုပြောပါတယ
်ဒီနောက်ဆက်တွဲဖြစ်ပေါ်လာတဲ့ကာလမှာတရားဝင်မှုဆိုင်ရာစိန်ခေါ်ချက်တွေရှိပါဒီတရားဝင်မှုဆိုင်ရာစင်ကြချက်တွေမှာလူလူကတရားဝင်ရေကောက်ထားတဲ့လွတ်တော်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ CRPH လွတ်တော်ကိုယ်စားပြုကော်မတီဆိုတာဟာတရားဝင်မှုအတွက်တိုက်ပွဲဝင်ရတဲ့လုပ်ရတစ်ခုဖြစ်တယ်တရားဝင်မှုအတွက်စုစည်းထားတဲ့အစုအစည်းဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့အတိအမှတ်ပြုဖို့လိုပါတယ်တန်ဖိုးထားဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကတော့ CRPH နဲ့ပတ်သက်လို့အခုလိုဖြေကြားပါတယ
်ကျွန်တော်တို့ကအခုလောလောဆယ်ပြောမယ်ဆိုရင်လေတချို့ကိစ္စတွေကနည်းနည်း sensitive ဖြစ်တယ်အနေထားအချိန်ကနည်းနည်းကျွန်တော်တို့ကအချိန်ပေးပြီးတော့ဟိုကြည့်ရတဲ့အနေထားကျွန်တော်ထင်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းတော့အချိန်ယူရလိမ့်မယ်လေနော်နောက်ပိုင်းကျရင်ချင်တာပဲပြက်ပြက်တားတားတော့တခုခုထွက်လာလိမ့်မယ်အနေထားရှိပါတယ်အဲ့လောက်ပဲကျွန်တော်ဖြေကြားလိုပါတယ်
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှာလွှတ်တော်ကိုယ်စားလှယ်ပေါင်း300ကျော်ပါဝင်နေပြီး CRPH အဖွဲ့ဝင်တွေကိုဒီလ16ရက်နေ့ကဖမ်းဝရမ်းထုတ်ထားပါတယ်။တမတော်ကအာဏာသိမ်းပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကို NCA သဘောတူညီချက်တွေအတိုင်းတက်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားတယ်လို့ NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲကလည်းငင်းချမ်းရေးလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရပ်တည်မှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွင်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တက်ကအာနာသိန်းအပြီးမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုဒို့တန်ကဆက်လက်တူးဆွဖော်ထုတ်ထားပါရစေ။အာနာသိန်းပြီးမှာတော့ညနေတန်းကောင်လူဖမ်းပွဲတွေနဲ့တက်ကအာနာပိုရလောင်ဥပဒေပြင်ဆင်လာတာတွေလည်းရှိနေပါတယ်။ဒီဆောင်ပါမှာအဖန်စီခံရသူတွေရဲ့မိသားစုဝင်တွေဘလို့ကြုံတွေ့နေရတာလဲအပါအဝင်ဥပဒေပညာရှင်တွေကဥပဒေလမ်းကြောင်းအရအကြံပြုချက်တွေကိုလည်းနားထောင်ရမှာပါဒီဆောင်ပါကိုဒို့အတန်ဖွဲ့ကဆက်လက်တင်ဆက်ပေးသွားမှာပါတကယ
်ဒီမနက်ဒီမှာဒီမှာတဲ့ဆက်ကငါလောက်ပါသူတို့ကဒီခိုင်းမလို့ရဲ့ပေါ့နော်ဒီငုံနဲ့ကိုလာတယ်အဲ့ဒီရက်ွက်ထဲပေါ့နော်ဒီကားတုံးစီပါပါရဲ့ရှင်ကားတုံးစီပါတယ်သူကတော့စုပေါင်းအ7ရောက်တော့ပါပါတယ်ညူသားနေပြီပဲကျွန်တော်တို့ညနေစိတ်နေပြီပဲပေါ့နော်ကျွန်တော်တို့အဲ့ဒါလည်းစီစီပြီးတော့ကောက်မှပြန်တွေ့ရပါအမေတော့ခေါ်တဲ့အခါမှာအိမ်သေးကိုတော့လူကြီးတော့9ရောက်လောက်ဝင်လာပါတယ်အပြင်မှာ6ရောက်လောက်ကျင်ပြီပေါ့နော်အိမ်ကောင်ဝင်နေဆိုတဲ့အခါမျိုးမှာအညီမတို့အိမ်ရှင်ကညီမတို့မောင်လေးရှိရပါနော်မောင်လေးကနေပြီးတော့ပါကစ္စတန်ရှိတယ်လဲလူကြီးရဲ့အခါမှာအသူကပပနဲ့ချင်းသားပါတယ်ပေါ့ချင်းသားတယ်လို့ပြောတယ်အဲ့တော့ကလေးကသွားပြီးတော့ပပကိုပါပြီးခေါ်နေတဲ့အချိန်မှာပဲ channel ကိုကြော်ပြီးဝင်လာတယ်ပြောချန်တကတော့ဖြတ်ပြီးတော့ channel တွေဆက်ဝင်လာတယ်ရှင့် CCTV report လည်းကာဝါပါတယ်ကာဝါတယ်ကာဝါတယ်အဲ့ဒါကဲကိုအိမ်ထဲကိုဝင်လာပြီးတဲ့အခါမှာလည်း CCTV ကြိုးတွေကိုတော့ဖြုတ်သွားပါတယ
်တာနာတိန်တဲ့နေ့ကပရဟိတသမားစာရေးဆရာမဒေါ်တန်းမြောင်ကိုလာရောက်ထိန်းသိမ်းထားတဲ့ဖြစ်စဉ်တွေကိုမြင်းရှိသူမခိုင်ဝီဤထက်ကပြန်ပြောပြနေတာပါဆရာမဒေါ်တန်းမြောင်ကရန်ကုန်မြို့တော်စီပင်တရားရေးကော်မတီဝင်တဦးလည်းဖြစ်ပါတယ်မိသားစုဝင်စီကိုလိုအပ်တဲ့ပစ္စည်းတွေမှာလိုက်တဲ့လေရေးစားတစားရောက်လာရကလွယ်ရင်မိသားစုနဲ့လုံးဝအဆက်အသွယ်မရသေးပါဘူးပုံမှန်တောက်နေတဲ့ဆေးနှစ်ပတ်စာသာလာယူတော့ကထည့်ပေးလိုက်ရတဲ့အတွက်မိသားစုဝင်တွေဘက်ကယောဂအခန့်ရှိနေတဲ့ဆရာမရဲ့ကျမ်းမာရေးအတွက်စိတ်ပူပန်နေရပါတယ်
ဒါကြောင့်ဘယ်မှာထိမ့်သိမ်းထားရဆိုတာသိရဖို့စူးစမ်းနေပေမဲ့လာခေါ်သူရဲ့ယာသူဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့ဘယ်ဌာနကလဲဆိုတာမသိရတာကြောင့်အခက်အခဲဖြစ်နေစေပါ။သူမလိုပဲဘကသားများအဖွဲ့ချုပ်အမှုဆောင်ဟောင်းကိုမင်းသွေးတဲ့ကိုဖေဖော်ဝါရီလ၁ရက်နေ့မနက်အစောပိုင်းမှာမေးစရာရှိလို့လိုက်ခဲ့ဖို့ဆိုပြီးခေါ်သွားခဲ့ပါရဲ့။ကိုမင်းသွေးတဲ့ကိုဘယ်မှာထိမ့်သိမ်းထားမှန်းသိရဖို့သူစနီမိုင်းရတနာနဲ့မိသားစုဝင်တွေက၃ချိန်လောက်စူးစမ်းကြည့်ခဲ့ပေမဲ့အကြောင်းမထူးသေးပါဘူး။မိုင်းရတနာက
သူကလာရည်တက်ကိုစုံနေတာပေါ့နော်သူစုံအပြားနဲ့သူကကျွန်တော်ရည်တက်ကိုသွားပြီးတော့ဟိုမိကမျိုးလုံတယ်ဒါပေမဲ့ရည်တက်မှလည်းသူတို့စီမှာခေါ်ထားရမျိုးမရှိဘူးပေါ့နော်နီးစပ်တဲ့သူပေါ့နော်နီးစပ်တဲ့သူကိုကျွန်တော်တို့မေးကြည့်တဲ့အခါမှာဥမာကိုမြအေးကိုမြအေးကိုဖမ်းသွားဆိုတာကိုမြအေးကိုဖမ်းပြီးတော့မေးကြည့်တဲ့အခါမှာလည်းသူ့အိမ်ကအဲ့လိုမျိုးတုံးပြဆက်သွယ်လာမျိုးမရှိဘူးပေါ့နော်ကျွန်တော်တို့ဟိုနောက်ပိုင်းမှာလည်းကျွန်တော်တို့ကဘယ်လိုလိုက်လုပ်လိုက်ရမှန်းမသိဘူးရှင
်အဲ့ဒီလိုဥပဒေနဲ့မညီတဲ့ဖမ်းဆီးထိန်းသိမ်းတာတွေကိုအာဏာသိမ်းစစ်တပ်ဟာဖေဖော်ဝါရီလ၁ရက်နေ့ကတည်းကစတင်လှုပ်ဆောင်နေပြီးအစိုးရအဖွဲ့ဝင်တွေကိုတော့နေအိမ်အခြေချုပ်တွေထားရှိပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့နေအိမ်ရှေ့တွေမှာလည်းစောက်ကြည့်မှုတွေပြုလုပ်နေပြီးနာမည်ကြီးတက်ကြွလှုပ်ရှားသူတွေတက်သည့်ပညာရှင်တွေကတော့ရှောင်ပုံးနေရပါတယ်။ဖန်စီထိမ့်သိမ့်ခံရသူအရေးအကျွတ်အတိအကျနဲ့ဘာကြောင့်ထိမ့်သိမ့်နေဆိုတာကိုတော့အာဏာသိမ်းတဲ့ဘက်ကထုတ်ပြန်ပေးခြင်းမရှိသေးပါဘူး။အခုလိုဖန်စီထိမ့်သိမ့်တဲ့ပုံစံဟာနိုင်ငံရေးအရာပြန်ပေးဆွဲတဲ့ပုံစံဖြစ်နေပြီးနိုင်ငံတကာမှာဆိုရတဲ့လူအခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်တယ်လို့လူအခွင့်ရေးဆိုင်ရာအစိုးရမဟုတ်သောအဖွဲ့အစည်းတစ်ခုဖြစ်တဲ့45 Rights ရဲ့လူအခွင့်ရေးကျွမ်းကျင်သူကိုနစ်ကီဒိုင်မွန်ကသုံးသပ်ပါတယ်။သူက
ကျွန်တော်တို့ဒီမြန်မာပြည်မှာလူခွင့်ရေးအဖွဲ့ရှိတယ်။ကျွန်တော်တို့လူခွင့်ရေးအဖွဲ့နဲ့ချိတ်ဆက်ပြီးတော့လူခွင့်ရေးအဖွဲ့တွေကိုတရင်ပို့ပါ။ပြီးလို့ရှိရင် ICRC ကဘာချက်ချင်းကြီးပေါ့နော်။ဟိုအဖွဲ့ရှိတယ်သူတို့ကိုတရင်ပို့ပါ။ပြီးလို့ရှိရင်အဓိကကတော့ဒီချက်မှာတရင်အချက်လက်ကအရေးကြီးတာပေါ့နော်။သူတို့မတရားဖန်ဆီးပေါ့ဆောင်သွားတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီတက်တည်အထောက်အားတွေယူဖို့လိုရပေါ့နော်။အော်ဟိုမြင့်မြင့်တက်တည်တွေကအရေးကြီးတယ်ပေါ့။ဘယ်သူတွေဟိုမှာဘယ်နှယောက်လာလဲ။သူတို့ဘယ်လိုခေါ်ဆောင်သွားလဲ။ပြီးလို့ရှိရင်ဘယ်နှယောက်ကြာနေအောင်ဆက်သွယ်မရလဲ။ဆက်သွယ်ရလားမရလား။ဆိုလိုချင်တာဒီကျွန်တော်တို့ဒီ documentation ပေါ့နော်။ဒီအချက်လက်မှတ်ဟိုအချက်လက်မှတ်တမ်းတွေကိုစူးစီးပြီးတော့ကျွန်တော်တို့ဟိုစူးစီးထားနိုင်တယ်ဆိုလို့ရှိရင်ဒါခုနကကျွလွန်တဲ့လူတွေကိုကျွန်တော်တို့တစ်ချိန်ကြာလို့ရှိရင်ပြန်ပြီးတော့အရေးယူလို့ရတယ်ပေါ့နော်။ကုလသမဂ္ဂမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရအထူးပုံစံလည်းရှိတယ်။သူရဲ့ email တွေဖုန်းနံပါတ်တွေကျွန်တော်တို့ရှိတယ်ပေါ့နော်။အဲ့တော့အချက်လက်တွေကိုပို့ပေးလို့ရတယ်။အဲ့တော့သူတို့ကသူတို့ရှိကိုအချက်လက်တွေရောက်လာပြီဆိုလို့ရှိရင်ခုနကမိသားစုတွေဝင်နေတဲ့အနေနဲ့တရားကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးရှိတယ်ဆိုရှင်။သူကဒီစစ်အာဏာသိမ်းအဖွဲ့ကိုသူတို့မြေလို့ရတယ်ပေါ့နော်။ဒီလိုလူတွေဖြစ်နေတယ်။အဲ့တကယ်လို့သူတို့မှာဒီလိုအချက်လက်တွေခုနတပ်တွေတွေမရှိလို့ရှိရင်ကျွန်တော်တို့ကဒီဟိုပေါ့ဒီစစ်အာဏာသိမ်းအဖွဲ့ကိုပေါ့နော်ဟိုပြောဖို့ခက်တယ်
ပြည်သူကိုအကာအကွယ်ပေးရမယ့်အဖွဲ့အစည်းတွေကယုံကြည်လို့မရတော့ဘူးလို့သိရတဲ့အချိန်မှာဖန်စီထင်းထင်းခံရသူတွေရဲ့မိသားစုဝင်တွေကတော့စိတ်ပြက်အာရုံပြီးလမ်းပြောက်တလို့ခံစားနေကြရတာပါ။ကိုနီကီတိုင်းမွန်ကတော့ထင်းထင်းခံရတဲ့နိနာသူတွေကိုပြန်လွှတ်စေချင်ပါတယ်
။ဒီလူတွေကိုချက်ချင်းပြန်လွှတ်ပေးပြီးတော့သူတို့ရဲ့ဒီလူခွင့်ချိုးဖောက်မှုတွေကိုချက်ချင်းရပ်တန့်ဖို့လိုတယ်။အချိုးဖောက်ခံရတဲ့လူတွေကိုပြန်လည်ကူစားပေးဖို့လိုတယ်။အပြန်လေကူစားပေးဖို့ဆိုတဲ့နေရာမှာဒီလူပိရေးချုပ်ပေါင်းမှုကျူးလွန်တဲ့လူတွေကိုအရေးယူရမယ်။နောက်ထပ်ငွေရေးကြေးရတော့၎င်းဒါမှမဟုတ်ရှင်ကစားနည်းလမ်းတော့၎င်းဒီကူစားမှုတွေပြန်လုပ်ပေးရမယ်။သူတို့နင်းနာဆုံဆုံတဲ့လူတွေကိုဝင်ချတောင်းပန်တာတွေခုနကဟိုပေါ့ပြန်လေကူစားမှုတွေကိုနိုင်ငံတကာဥပဒေအတိုင်းလုပ်ဖို့လိုတယ်ပေါ့နော်။တကယ်လို့နိုင်ငံတကာဥပဒေအတိုင်းမလုပ်ဆိုလို့ရှင်ကျွန်တော်တို့မြန်မာနိုင်ငံကဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့်တခြားနိုင်ငံတွေရဲ့အရေးယူမှုပိတ်ဆို့မှုတွေခုနကပို့ပြီးတော့ဆိုးဝါးလာဖို့ပဲရှိတယ်။
နိုင်ငံရေးကောင်းဆောင်တွေအစိုးရအရာရှိတွေအရက်ဘက်လူမှုအဖွဲ့အစည်းတွေကပါဝင်လှုပ်ဆောင်နေသူတွေနဲ့မီဒီယာသမားတွေကိုဆက်ဖမ်းဆီးနေတဲ့အပေါ်အလွန်အမင်းစိုးရိမ်ပူပန်မိတယ်လို့ကမ္ဘာကူလသမဂ္ဂအထွေထွေအတွင်းမှုချုပ်ကဖေဖော်ဝါရီလ14ရက်နေ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။လက်ရှိမှာတော့စစ်အာဏာရှင်တွေဟာပြည်သူတွေကိုဖိနှိပ်ချုပ်ချယ်ဖို့နဲ့ဖမ်းဆီးချုပ်နှောင်ခွင့်ရဖို့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနိုင်ငံလုံးလုံးဥပဒေအပအဝင်ဥပဒေခုနှစ်ခုကိုပြင်ဆင်တာတွေလုပ်နေပါတယ်
။နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်
ရာနိုင်ငံသားတွေရဲ့အခွင့်အရေးဖြစ်တဲ့တရားရုံးခွင့်ပြုချက်မရှိဘဲဘသူကိုမှ24နိုင်ငံထက်ကျော်လွန်ပြီးချုံနောက်မထားရဘူးဆိုတာနဲ့ဘရန်နဲ့တက်တည်မပါဘဲဖန်စီတင်းတင်းခွင့်မရှိဘူးဆိုတဲ့ပုံမှန်တွေကိုရက်ဆိုင်လိုက်တာပါ။ဒီပြင်ဆင်လိုက်တဲ့ဥပဒေရာအာဏာရှင်ကပြည်သူတွေကိုဥပဒေအရဆိုပြီးထင်တယ်လို့ဖန်စီတင်းတင်းခွင့်ပေးနေပါတယ်။အာဏာသိမ်းအစိုးရကဥပဒေတွေကိုပြင်ဆင်နေပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တခြားတည်ဆဲဥပဒေတွေနဲ့ဖန်စီထင်းသိမ်းခံရသူတွေကိုအကာအကွယ်ပေးလို့ရသေးတယ်လို့
ဒီအလွတ်တော်ရှင်းနေတော်စားလီအေးကအကြံပေးပါတယ်။သူမကအခုကာလမှာမတရားဖန်ဆီးထိန်းသိမ်းခံရတဲ့အမှုနှစ်ဆယ်နီးပါးလောက်အတွက်ဥပဒေအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ပေးခဲ့ပြီးဖြစ်ပါတယ်။ဟိုတူမဆိုးကျွန်တော်မျိုးပေါ့နော်၂၄နှစ်ကျော်ပြီးတော့မှဒီဟိုတရားစဲဆိုတင်ဖို့ရှင်လည်းမရှိသေးဘူး။ညမလည်းမထုတ်ဘူး။ညမမှာထိန်းသိမ်းထားတယ်ဆိုတာလည်းမသိဘူး။ဘာကြောင့်ထိန်းသိမ အမိတ်ကိုတိုင်းဒေသကြီးတို့မဟုတ်ပြည်နယ်တရားစွတ်တော်ကနေပြီးတော့မှအမိတ်ထုတ်ဆင်ပြီးလို့ရတယ်။အဲ့ဒါပါလဲဆိုတော့အာလူတကူတရားကသူ့ရဲ့စီရင်ပိုင်ခွင့်ရင်းတွေမှာဖန်စီထိတ်ချင်းခံရတယ်။ဒါပေမဲ့အဲ့ဒါဖန်စီထိတ်ချင်းခံရတာလည်းပတ်သက်ပြီးတော့မှကြောင်းကျိုးတုံတရားမသိရှိဘူးဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တင်သားသူကြီးကနေပြီးတော့မှရှုတော်ပြစာချွန်တော်ကဲ့သို့အာဏာတက်ရောက်တဲ့အမိတ်ကိုသူတို့ထုတ်ဆင်လို့ရတယ်။အဲ့ရှုတော်ပြစာချွန်တော်ကဲ့သို့အမိတ်ဆိုတာပါလို့ဆိုရင်ဒီအမှုတွေကိုပမာထိမ့်သိမ်းထားတယ်ပြောချင်တာဆွဆွဲခံရတဲ့ဒီပမာထိမ့်သိမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ပြောလို့ရတယ်ဆိုတော့အဲ့ဒီဟာကျမတို့ကအခုချိန်ကျပြည်သေးဖြစ်နေပဲပေါ့နော်မပြတ်သေးမပြတ်သေ
းမက်ထန်ဝီရီချက်ကတော့မတရားဖန်ဆီးထိမ့်သိမ်းခံလိုက်ရတဲ့သူ့အဖွားအတွက်ဆက်တိုက်ပွဲဝင်နေစေပ
ါလက်ရှိထဲမှာပေါ်ပါသည်တခြားဒီကြီးသေးဥရင်နဲ့ဒီဆုံးနဲ့ဗာပြမှုမှာကျုံ့ထားခြင်းမရှိဘူးအခုသူတို့လောက်သွားရဲ့လောက်ရတဲ့ဒီဟိုသူ့ခွေရေးတာမကပဲနဲ့ဒီတိုင်းဒီသူဒီသားပေါ့နော်ဒီလိုဒီဓာရီရဲ့အတဝေးစီတင်ကိုအချိန်မီ6လနိုင်တယ်အနောက်ဘက်ဟိုလိုရမလဲကျွန်တော်တို့ရဲ့လူတွေရဲ့အသက်တွေလုံခြုံမှုတွေစိတ်တွေဆိုတို့ရဲ့စက်ထဲမှာစက်သိမ်းတွေကိုပျောက်သွားနိုင်တဲ့အနေအထားမျိုးဆိုရဟာမျိုးကြီးပြတ်သွားတယ်နော်ဒီမတရားမှုကိုအများသားဆောင်ရွက်နေတဲ့တရားခံတွေကိုယ်တိုင်ကပြန်ပြီးတော့အုပ်ချုပ်တဲ့တိုင်းပြီဆိုတာကိုကျွန်တော်တို့မှားနေတယ်လို့လုံးဝလက်မခံတာအဲ့တော့ကြောင့်မို့ဒီစိတ်တွေကိုကျွန်တော်တို့စက်နိုင်ဆုံးစာပြီးတော့ကျွန်တော်တို့ပြန်ဆောင်ရမှာပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုးအတန်အပတ်စဉ်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တင်းင်းဝင်နေနေနဲ့6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါခင်ဗျာ။မြမောင်ကြီးရဲ့စင်နီကဲအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြမောင်နိုင်ငံမှာဆရာနာတိမ်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ဟုန်မြင့်ဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါရစေ။ဒီနေ့အတွက်မြန်မာ့ຫນွေဦး2021ဆိုပြီးညွှန်းဆိုပြောဆိုတဲ့အထီးကိုမြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေဆရာနာစန့်ကျင်လှုပ်ရှားမှုတွေကတော့အချိန်အောင်မြင့်ဖြစ်ပေါ်နေပါတယ်ဆိုတော့လက်ရှိဒီဆရာနာစန့်ကျင်လှုပ်ရှားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီဘက်မြန်မာကြီးရာစနေကန်းအစီအစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ဒီလိုပဲဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတို့ရှိပါတယ်ဖိတ်ခေါ်ထားတဲ့သူတို့ကတော့ဒီနိုင်ငံရေးအတွက်ကြောက်လှုပ်ရှားသူတို့ဖြစ်ပြီးတော့လက်ရှိဒီဆရာနာစန့်ကျင်ရဲ့ debate လှုပ်ရှားမှုတွေမှာသူတွေ debate comedy ရဲ့ comedy ဝင်တူဖြစ်ပါဝင်တဲ့ကိုလေးထဏာဖြစ်ပါတယ်။နောက်တစ်ဦးကတော့ကျွန်တော်တို့ဒီနိုင်ငံရေးလေးလာတုံသက်သူတူလည်းဖြစ်တဲ့သူတေတူဦးလည်းဖြစ်တဲ့ဒေါက်တာဆန်းကြည်ရှင်ဆိုဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီလက်ရှိဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါ။ဆိုတော့ကျွန်တော်လက်ရှိအချိန်မှာတော့ကျွန်တော်တို့ဒီဆရာနာတိမ်မှုဆန်းကြည်ရှင်လှူရှားမှုတွေကတော့တော်တော်လေးကိုအရှင်ဦးမြင့်ဖြစ်နေရတွေ့ရပါလှူရှားမှုတွေတော်တော်လေးကိုတွေ့နေရပါတယ်။ဆိုတော့ရင်းနှီးတော့ကျွန်တော်ကိုလင်းထဏာကိုစပြီးတော့မှဆွေးနွေးဖို့လည်းမေးချင်ပါတယ်။ဆိုတော့ကိုလင်းထဏာကလက်ရှိအချိန်မှာတဲ့ဒီထွေထွေတပိတ်ကော်မတီရဲ့ကော်မတီမှာပါဝင်နေသူတူဦးလည်းဖြစ်တဲ့လက်ရှိလမ်းဘော်ကလူလူလှူရှားမှုတွေမှာပါဝင်ဆောင်ရွက်နေသူတူဦးလည်းဖြစ်တဲ့အခါကျတော့လက်ရှိဒီလမ်းဘော်ကလူလူလှူရှားမှုတွေကဒီကျွန်တော်တို့ဒီမိုကရေစီရေးနောက်ပါဒီဆီယနာရှင်ဆန့်ကျင်ရေးအတွက်ဘယ်လောက်ထိကြိုးတရားမှုတွေရှိနေပြီလဲဆီယနာရှင်တွေဘယ်လောက်ထိခြေနေကြိုက်ခတ်မှုတွေရှိနေပြီလဲဒါဒီဘော်ကကိုယ်လင်းထက်တာညှော်နေတာအခြေအနေတွေချက်အရင်ဆွေးနွေးပြပါဦးခင်ဗျာ
ဟောအဓိကအာကျွန်တော်တို့ပြောချင်တာကဒီလူလူလှူရှားမှုပေါ့နော်လူလူလှူရှားမှုဆိုတဲ့နေရာမှာပုံသဏ္ဍာန်အမျိုးမျိုးရှိပါတယ်။ဟိုထင်တာမြင်တာရှိတဲ့လမ်းပေါ်ထွက်တဲ့လှူရှားမှုတွေရှိမယ်။ဒါပေမဲ့တချို့ကတော့ထင်တာမြင်တာမရှိဘူး။ဒါပေမဲ့ဒီဆိုတော့ CDM လိုမျိုးပေါ့နော်။ဒီအာနာရှင်ဟိုလှုပ်အုပ်ချုပ်ရေးရန်နေရာ လှူရှာလို့မရအောင်အသက်မဝင်အောင်ဟိုလှူရှာတဲ့ပုံစံတွေရှိခဲ့နောက်တစ်ခုဆွမ်းနာပြောလို့ဟိုမိမိအိမ်ကနေမိမိပါဝင်နိုင်တဲ့ပုံစံတွေနဲ့လှူရှာတဲ့ပုံစံတွေရှိရယ်ဥပမာပြောရဟိုညရှင်းနိုင်တဲ့တမုန်းတရားပြောဒါဒီအလုံးကဒါလူတုရဲ့စိတ်အားလုံးစနစ်ဆန့်ကျင်ရေးနေရာနေဖြစ်ပါတယ်ဒါပထမတစ်ချက်ပေါ့နော်အဲ့တော့အဲ့ဒီလှူရှာမှုတွေအသေးသေးမှာဟိုသူ့အားနဲ့သူတန်ဖို့ရှိရယ်ဗျဘာလို့လဲဆိုတော့စိတ်အားနာရှင်ကကြောက်တယ်စိတ်အားနာရှင်စနစ်ကကြောက်တယ်ဆိုတော့အခုအာနာသိနေမင်းအောင်နိုင်မှာမဟုတ်ဘူးရှေ့ဆက်ဆက်သူတို့ရဲ့မင်းအောင်နိုင်ရဲ့ဆရာသမားတွေဖြစ်တဲ့လူတွေကိုယ်တိုင်ကဆိုတာဒီလူလူလှူရှာမှုလုပ်ပြီဆိုရင်ကြောက်တယ်ဟိုကျွန်တော်2000ခုဖြစ်တမ်းမှုအတွေ့အကြုံအားဆိုဒီ white campaign ပေါ့နော်ဒီအဖြူရောင်ဝတ်တဲ့ campaign ဆိုရင်တော့မအဲ့လိုအဖြူရောင်ဝတ်တဲ့ဟိုဒီစိတ်အားနာရှင်လက်ကင်လို့တွေကဟိုလိုက်ကြည့်ရတဲ့နေထားမျိုးတော့ဘလို့ပဲသူတို့ကိုဆန့်ကျင်ဆန့်ကျင်သူတို့ကကြောက်တယ်။ဘာကြောင့်လဲဆိုတော့သူတို့ကတစ်ကသူတို့ကိုယ်တိုင်ကတရားမဲ့မှုပဲ။သူတို့ကတရားမဲ့တယ်။ကျင့်ဝတ်တိတ်ခါမရှိဘူး။အဲ့တော့သူတို့ကဘာပဲဖြစ်ဖြစ်အနေနဲ့ချောင်းလန့်နေရတယ်ဖြစ်တယ်။ဒါဒါအရေးကြီးတဲ့အချက်ပေါ့နော်။အဲ့တော့အခုကျွန်တော်လမ်းမော်လှူရှာမှုတွေကိုပြောကြည့်အောင်ပေါ့နော်။လမ်းမော်လှူရှာမှုတွေဆိုရင်ဒါစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ဒီနေ့ဒီချိန်ထိတော့ထင်တယ်နောက်လေဟိုအောင်မြင်မှုမရမချင်းလေကျွန်တော်လူလှူရှာမှုဖြစ်တဲ့လမ်းမော်လှူရှာမှုတော့လမ်းမော်ထွက်ပြီးတော့လူလူတွေတိုက်ပွဲဝင်တောင်းဆိုနေတဲ့ဆရာကြီးပြုတ်ကြရေးကိစ္စကဖြစ်နေဦးမှာပဲအဲ့လိုဖြစ်နေဖြစ်နေနေ့စဉ်နဲ့အမျှဆရာရှင်ကကြောက်ပါတယ်ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးလှူရှာမှုတွေကိုကဘာကမြင်မှာကိုကြောက်တယ်လူလူအချင်းချင်းကူးဆက်သွားမှာကိုကြောက်တယ်သူတို့ဘာလို့အောင်လဲဆိုတော့လမ်းမော်ထွက်တဲ့လှူရှာမှုကအမတန်အရေးကြီးတယ်ဘာဘယ်နေရာမှာအရေးကြီးတယ်ဆိုတော့အကျမ်းမဖတ်လှူရှာမှုအကျမ်းမဖတ်တဲ့လှူရှာမှုမှာလမ်းမော်ထွက်တဲ့လှူရှာမှုမှာအရေးကြီးဆုံးအဆင့်။ဘာလို့ကျွန်တော်တို့အခုကဟိုနေပညာခေနေပညာခေဖြစ်တဲ့ဆိုကျွန်တော်တို့တရက်ထွက်ထွက်တမနဲ့ထွက်ထွက်ဒီလူလူအင်အားကိုပြလိုက်ခြင်းအပြင်တော့ကျွန်တော်တို့နေပညာကြောင့်ကမ္ဘာနိုင်ငံအဖွဲ့ကလူလူကချက်ချင်းမြင်နေချက်ချင်းတွေ့နောက်ဆုံးများကုံကုံပြောရရင်ဟိုစစ်ဟိုရဲကားပေါ့နော်ရဲတပ်ဘုံဝင်နေကားတွေကနေပြောလေးဝနဲ့ခိုးပစ်တာတော့မှဟိုကမ္ဘာချက်ချင်းတွေ့တူတယ်လေးဝင်နေခိုးပြတာအဲ့ဒါပါဆိုကျွန်တော်တို့ကဒီခက်မှာ ID ရဲ့အာသာချက်တော့အဲ့ကနေဘာလို့ဖြစ်စီလဲဆိုတော့ကမ္ဘာအတိုင်းဝိုင်းကမ္ဘာလူတူကြီးဒီမိုကရေစီလိုလာတဲ့ကမ္ဘာလူတူကြီးနောက်ပြီးကမ္ဘာကနေအခြေပြုဖွဲ့စည်းထားတဲ့ဟိုအင်အားစုတွေအဖွဲ့အစည်းတွေရဲ့ဝန်ကြီးရထောက်ခံမှုကျွန်တော်တို့ရရှိတာဖြစ်ပါတယ်တော့အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့စစ်အာဏာရှင်စနစ်ကိုငါတို့နိုင်ငံကပြည်သူတွေကကျွန်တော်တို့နိုင်ငံကပြည်သူတွေကလက်မခံဘူးစန့်ကျင်ကန့်ကွက်နေရဲဆိုတဲ့တည်င်းစကားပြီးတော့အကူအညီတောင်းဆိုမှုဝိုင်းရံမှုအင်အားတောင်းဆိုမှုတွေကိုအချိန်နဲ့အမျှအမြန်ဆုံးရောက်ရှိနေတာဖြစ်ပါတယ်။ဟု
တ်ကဲ့
ဟုတ်ကဲ့ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဟုတ်ကဲ့လှူရှာမှုကဟိုလမ်းမောထွက်လှူရှာမှုကရက်တန့်လို့မရပါဘူး။ဟိုအောင်မြင်မှုပန်းနိုင်မှာလေဒီလမ်းမောထွက်လှူရှာမှုကနေပြီးတော့အရှားယူနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခွန်နေနေဆိုင်ဆိုတော့ခွန်နေနေဆိုင်ဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်လမ်းပေါ်ထွက်လှူရှာမှုတွေကတော့အစဉ်ဒီဆေးရနာရှင်မပြုတ်မချခြင်းဆက်လက်လှုပ်ဆောင်နေဖို့လိုအပ်တယ်ဆိုတော့ဟာလေဆွေးနွေးတဲ့အထက်မှာပါဝင်ပါတယ်ဆိုတော့ဒေါက်တာဆိုင်းကြည်တင်ဆိုးကိုကျွန်တော်မေးချင်တာကဒီ best ကျွန်တော်တို့ဒီတူတူကြားထဲမှာနည်းနည်းလေးပို့ပြီးတော့မှစိတ်ဝင်စားမှုလေးပို့မြင့်တက်တယ်ပို့ပြီးဖြစ်ပို့ပြီးတော့တိုက်တွန်းနေကြတဲ့ကိစ္စကဒီ CDM လို့ခေါ်တဲ့ဒီဝန်ထမ်းတွေရဲ့ဒီအကြမ်းမဖက်အနာပြဆိုင်လှူရှာမှုပေါ့ဆိုတော့ဒီလို CDM လှူရှာမှုကရောကျွန်တော်လက်ရှိဒီအနာသိန်းစစ်ကောင်စီရဲ့အခမ်းအနားကိုဘယ်လိုမျိုးရိုက်ခတ်မှုတွေကြိုးတရားမှုတွေရှိနေတယ်ပေါ့ဆိုတော့ဒီတစ်ပို့ပြီးတော့ပေါ့ဒီ CDM ပြင်ပေါ့ဒီလိုဒီဆက်ရနိုင်စိုက်နေလှူရှာမှုတွေမှာပို့ပြီးကြိုးတရားမှုရှိနိုင်မဲ့လှူဆောင်မှုတွေကဘာတွေရှိနိုင်အောင်လဲဒါလည်းဒေါက်တာဆိုင်းကြည်တင်ဆိုဆွေးနွေးပြပါအောင်ခင်ဗျာ
ကျွန်တော်ကကိုလင်းထက်နိုင်ပြောသွားရတဲ့ဟာမှာတွေ့ရနေမယ်ဟိုကျွန်တော်တို့အဲ့လူလူလှောက်ရှားမှုပေါ့လူလူလှောက်ရှားမှုကြောင့်မလို့စစ်အာဏာရှင်အကြက်တဲဖြစ်နေရဆိုရဟာဟုတ်ပါရဲ့နောက်တစ်ခုကကျွန်တော်တို့အဲ့ CDM လို့ပြောတဲ့အချိန်မှာတကယ်ဆိုရင် CDM ရဲ့တကယ်ဟိုပါပေါ့အတိပ္ပယ်ဖွင့်ဆိုချက်ကကျွန်တော်လူလူလှောက်ရှားမှုအကုန်လုံးပါတဲ့ဟာကို civil disobedience ဆိုခေါ်တာပေါ့နော် civil လို့ပြောလိုက်ရင်ကျွန်တော်တို့ကအကြမ်းမဖက်ဘူးကျွန်တော်တို့တကယ်နိုင်ငံကြီးသားပြည်သားတဲ့we want or with the data lexna เนี่ยကျွန်တော်တို့อ่ะ a main piece and chains ဆိုတဲ့အတိတ်ပဲရတယ်အဲ့ဒီဟာမှာကျွန်တော်တို့လူလူလှောက်ရှားမှုပါတယ်ဟိုဒါ ore ဒီရဲ့ဟာပါတယ်ကျွန်တော်တို့ Facebook ကနေကိုယ့်ရဲ့ဟိုစန့်ကျင်မှုတွေကိုပေါ်ဆောင်တာပုံစံနည်းစုံနည်းမျိုးစုံပါတယ်ပေါ့နော်အဲ့ဒီမှာအခုကျွန်တော်မြန်မာနိုင်ငံမှာအခုမြင်ရတဲ့ဥစ္စာကကျွန်တော်တို့အစိုးရဝန်ထမ်းတွေကဒီ civil disobedience movement တွေမှာပါဝင်လာတာအဲ့ဒါကကျွန်တော်တို့အရေးကြီးတယ်အရေးကြီးရတဲ့အကြောင်းကအဓိကကျွန်တော်တို့ကြည့်မယ်ဆိုရင်ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အစိုးရက set deca, no anashinga, do ye the young wimu, you don't disavow. Do ye the young wimu disavow, do do they talk any day today in our day you are, do talk any day, she buys today in our you are. I don't use rare chamma, I don't use Yabu Jodani chamma, go linten I know, also Yago Nirai Lamo Tode, Sanjini, Nimu Zone, Sanjini Jari Suriham, do ye ana disamu, the Yawin who disamu, General Pilquani at the board Pitalum. I ran at the chain and mark. I ana shin, who ana thing a suyani, do ye a low nine a ye, a low de, Jandiari, Labo Dredu, Jan Jozai, Banzer Diha. โหสิหนีไปตาอสูยาอภิเษกอยู่จนเราเผ่ทุบไปอติต้วยแน่เฉยมาตู้เยยันดียาเรมาเสร็จไปเลยนี่กูอลุเสร็จขึ้นนี่กูสวยหาตาวนนักขุขึ้นตัวเออจิไลอานาเต็งนี่สนักขุสิตัวเลยจนเราเตยาวินหมู่ตีสอบผู้ด้วยลูลูทอกขันหมู่โลดะลงอยู่ตู้เยอานาตีสอบผู้ด้วยลุลุช่าเลไปยามเยยันดียาอยู่จนเราเท็งเจ้าหมู่สวยอลุนักขุตาวนสิตัว แต่ว่าอากูว่าจันนโรแลมบอทเว็บอยู่เซนจิเนียร์ลูเรชิลาก็ดูตู้เยอานาจันดีไอตีสาวผู้ด้วยจันนโรอสุยายันดีไอยังมาป่าวเป็นปัตตานีลูเรก้าโกเยตสัญญาเนียอดีตยานีจันนโรอสุยาอานาอุพีเซนเนอเมนพีเซนเนดีอสุยาอดีตมาไม่พิวสุเรปงเซนเนเจ้าจารีฮะอะไรยันที่ยาวเดะทำให้เจ้าตีนเราจันนโรมันมีออกมาหน้าเรปงเซนนิมิโอโซนเนรู ผิวควายพวกอาเซียนเนี่ยตัวเองยัดดีเจขังไงมามาชินเนี่ยเป็นเช่นมาบาลงเนี่ยส่วนอาเซียนจะชินเนี่ยส่วนเขาจันนโรน่าเล็กกว่าดีเซเวอร์เดโซบิเดนส์นอกจากเรื่องที่มันเขาเดจันนโรอาคันนารูอาคันจ่ายทำให้อาคันดีด้วยนารูบาลงเนี่ยส่วนโพลิติกอลเดเรชันพลังกุลไอ้หลังจากเปล่าไหนกูจันนโรสู้จีบอยู่จันนโรดีเซนจินเนี่ยลูรีอาลงกันนี่อยู่เล็กขนาดนี้หลังจากเอาตะคุ่มมายาวละปู
ด้วยอย่างยิ่งเจ๋อโอเคเจ๊ดูว่าสุดท้ายเราคุณเล่นอะไรผมไม่เจนอะไรหรอกแล้วที่เจนี่มาจันนโรดีลำบากดูดูเราเช้ามือดีมาจันนโรดีเนี่ยแม่จอดีเตี้ยวสาวนี่นอดีสุดท้ายได้เป่าหน้าตัวใหญ่บ่เพราะการจันนโรดีนั่งไงดีเราชิดไปจอดเราเช้าดูดูได้อุตส่าห์มันนี่จะได้ชีวะเลยสุดท้ายเนี่ยสุดท้ายเราที่เราดูดีก็จะมาทำยี่ยี่บุลเราสั่งอะไรเช่นนี้เลยจันนโรตัวใหญ่เลยสุดท้ายที่เราที่เราจะมาทำยี่ยี่บุลเราสั่งมือดีก็
ดีแล้วเมื่อเราเลี้ยงช้างมือกว่าเราที่ตัวเดียวมือชินเองแต่ถ้าเราเลี้ยงช้างตัวลูกเอ็มเนี่ยถ้าเราคนนั้นทำงานส่วนนี้ดีกว่าผมเนี่ยปัจจุบันเราจึงเราต้องจินตนาการจินตนาการจึงเนี่ยเช่าจินตนาการเช่นเช่นเดียวกันเนาะจินตนาการถ้าท้องของช่วยอย่างเราช้างมือมาจะสกุลเนี่ยเอาเนาะไอ้เช่นมาจินตนาการช่วยอย่างเราช้างมือมาแล้วก็ทำให้เอาไปจะอุตส่าห์ตัวเดียวนี่เนี่ยจินตนาการเก๋ ไอ้ดวงไอ้ดวงอ่ะเช่นเนี่ยพาเลสุรจันรู้ว่ามองดูว่ามองเนี่ยมันจะรู้สิไอ้มันจันรู้ว่าตัวแตงอารีเนี่ยที่เราเนี่ยที่เซนองกิซานิซาบีโร่โอ้เราชอบมือเราเนี่ยเราเนี่ยจันรู้สอนเราแบบดิโมคราซีอาชีพสุรามือพิลลองต้นเด่นดาวเนาะว่าเราดูดูบางเวลาได้ข่าวมาจันรู้สิอาชีพเราเนี่ยแต่แค่เรื่องเป็นว่าดิโมคราซีตัวป้ามันก็มาตีเรื่องลูกเพื่อที่จะคุยดิโมคราซีตัวอะไรขนาดอะคุเช่นเดียวกันจริง ฉันก็รู้ดิโมคราซีเปลี่ยนไม่ค่อยหนามาโอ้ถ้าใครจะไปส่วนนี้เนาะจะรู้ว่าดิโมคราซีอะไรเราตีว่าอันนี้เช่นมาตัวเรนเนี่ยเรนี่เราเปลี่ยนไปขนาดอะไรเช่นนี้ว่าแต่ละๆเรื่องที่โอ้มาดูไปแบบอะไรเช่นนี้ว่าแล้วเมื่อเราชอบมือส่วนนี้หนามาจันนโรนับอยู่นัดท้องของเช่นนี้เปลี่ยนจริงนัดท้องของมาจันนโรก็ยังคงมีชีวิตชาวดอนมีจิตชูชีวิตโอ้ปีหล่ออะไรหนามาจันนโรมันเดียวโอ้จันนโรจะยังคงมาในเรื่องทั่วเลยแต่เมื่อจันนโรทั่วนี้เน
有些公毛出来大陆地的水龙片断没，比输流。哎呦，大概就回来的你嘛，来说那个没 sport cool 就回来的就回来了。哎，那我们就那路我第一场呢，设备楼下来洗了不？都啊，过去呢，哎，那国家差哪里？可是就那路也送些出来，不好讲那么行，这那些撇地模板呀。哎呦，不好讲，楼下木个人工嘛来不好讲么行？都是迷你工。我到海南，我到米票贵嘛，罗素料票贵嘛，那别不拿不行的嘛。那现在过来说呢，哦，明明在三亚就过来嘛，哦，三亚头我们在骗的。人家说呢，两天就过来嘛骗的，他也回来参加，那都不见不行，要陆陆项目也办，那都拿着钱个就，不都武装的啊？来说的不好接，就那都陆陆阿龙掏干的，东山书记，那陆陆阿龙也搞上，陆陆搞上别的东山书记啊，哇，天天看他。 တော့ခေါင်းဆောင်မှုမရှိဘူးလို့ဟိုအာဏာရှင်ဘက်ကယူဆရင်တော့ယူဆလို့ရတာပေါ့ဒါပေမဲ့အခုဘာဖြစ်လဲလုပ်ငန်းစုကြီးကိုဖမ်းဆီးထိန်းသိမ်းတာအောင်မှာတော့နိုင်ငံတော်ရဲ့သမ္မတတရားဝင်သမ္မတကိုဖမ်းဆီးထိန်းသိမ်းအောင်မှာလူလူလုံချောင်းမှုဟာနှီးမျိုးစုံပုံစံမျိုးစုံနဲ့ဖြစ်နေအဲ့တော့ဘိုးချမ်းမရှိဘူးကျွန်တော်တို့အားလုံးကနေရာတိုင်းတစ်ပြိုင်တည်းကနေပြီးတော့ဆိုတော့မိမိရဲ့နှုတ်လေးချက်အနာဂတ်တွေဖြစ်တဲ့အလင်းရောင်တွေကိုပိတ်ကလိုက်တဲ့အခါမှာမျိုးဆက်အားလုံးပါသွားတယ်လို့ဆက်အားလုံးကဒီကျွန်တော်တို့ရရှိနေတဲ့အလင်းရောင်ကျွန်တော်ရရှိနေတဲ့အနာဂတ်ညွန်ကြီးချက်တွေကိုပြန်တောင်းဆိုတဲ့လှုပ်ရှားမှုဖြစ်နေတယ်ဟုတ်လူတို့လှုပ်ရှားမှုကိုဒီစစ်အာဏာရှင်နေတဲ့နီးလန်းဟောင်းနဲ့ဖြိုခွဲလို့တော့မရဘူးသူတို့အနေနဲ့စဉ်းစားဟိုကျွန်တော်တို့ဘက်ကစဉ်းစားတာတော့ဆောနာကိုလည်းထင်ပေါ်ကြကြသူတွေကိုတရားဆွဲတယ်ပြည်သားမရှိဘူးဟိုတရားဆွဲတယ်ဆိုလို့ဟိုလူတွေရက်သွားတာဆိုတော့မရက်ပါဘူးဆောနာကိုဟိုဟိုဒေါ်လန်းသူကြီးကိုလူလူကောင်းဆောင်ဒေါ်လန်းကြီးကိုဖမ်းထားတယ်ဖြစ်တာပဲနောက်ဟိုကိုကိုမင်းကိုနိုင်တို့လည်းဒါအရေးယူမယ်ဟိုဝရန်တီကြီးညာတယ်ဒါပေမဲ့လူလူရဲ့ထွက်နေတဒါဟိုတိဖို့လိုတယ်ဒါပကတိအခြေအနေပဲလူတို့ရဲ့စိတ်ဆန္ဒလူတို့ရဲ့နှုတ်လင်းချက်ကဒါပဲအဲ့တော့ဟိုအနာရှင်ကဟိုနီလန်ဟောင်းပေါ့နော်အကျန်းဖတ်မယ်ဟိုခေါင်းတွေဟိုတော့ဖမ်းလိုက်ရင်တော့ဖြင့်ဟိုအင်အားတွေကျွေသွားမယ်သူတို့တော့တက်ကန်သွားမယ်ဆိုတာမျိုးနဲ့ဟိုရှင်းလင်းရင်ဒါအဖြစ်မဖြစ်ဘူးသေးကြတယ်ဒီတခိကမတူတော့ဘူးဗျနောက်ဘာနောက်တဲ့တစ်ခုပေါ့နော်ဟိုဒီကဟိုအားလုံးကိုကျွန်တော်မျှဝေချင်တာကကျွန်တော်တို့2000မှာကိုယ်တိုင်ဖြတ်တန်းခဲ့တဲ့အနေနဲ့2000စက်တင်ဘာ25ရက်နေ့မှာစစ်တပ်က144ထုတ်တယ်26ရက်နေ့မှာစစ်တပ်ကစပစ်တယ်26 29 28 29မှာကျွန်တော်တို့ထောက်ချောင်းမရက်သွားတယ်ကျွန်တော်စက်မလုံးနိုင်ဘူးဘာလို့ပစ်ခန်းနေစီးရပြစ်တယ်ခန်းနေစီးအဲ့တော့ကျွန်တော်တို့ပြန်ကြည့်အောင်အခုဒီနေ့ဖြစ်နေတဲ့ကာလမှာဝေါ်ဖို့ထုတ်တာဘယ်နည်းရှိသွားပြီလဲကျွန်တော်တို့လူလို့ဆောင်မှုကဆက်သွားသလားလူလို့ဆောင်မှုဆက်ပြီးတက်လာလားဆိုတာဒါအားလုံးမြင်တယ်သိတာဒါကွဲပြားခြားနားမှုဖြစ်နေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဟောင်းခုံလုံးရှားမှုမှာလဲကျွန်တော်တို့ကနည်းပညာအားမရှိဘူးဟိုလူလူဟိုဆိုတဲ့နေရာမှာဆိုတော့ဟိုကျားတို့ဟို CDM လုံးရှားမှုတွေကိုကျွန်တော်မရခဲ့ဘူးကျွန်တော်တို့ကလမ်းပေါ်ထွက်တာတော့မှဟိုခုကြောင့်ဟိုကဖြစ်ခဲ့ရတယ်ဗျ။န
ည်းနည်းချက်ဝင်ပါဟို
လူလူ
ခဲ့နိုင်ဟုတ်ကဲ
့။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုမတူ क्वे ပြမှုကအဲ့အပိုင်းပေါ့နော်။ကျွန်တော်တို့အခုဖြစ်နေတဲ့လှုပ်ရှားမှုကဟိုအရင်အတိတ်ကလှုပ်ရှားမှုလိုမျိုးလူလူတည်တဲ့လူလူတည်တဲ့အောင်ပါနော်။နိုင်ငံကြီးနားတယ်လူလူတည်တဲ့မဟုတ်ဘူး။ဟိုတကယ်အလွှာပေါင်းစုံပါတဲ့လူလူလှုပ်ရှားမှုဖြစ်တယ်။ပြီးတဲ့အခါကျတော့မှထူးခြားချက်ကပါဆိုတော့ဒီအစိုးကိစ္စအစိုးရဝန်ထမ်းတွေရဲ့အာခံတဲ့လှုပ်ရှားမှုဖြစ်တယ်။ပေါင်းစပ်နေတဲ့အားဖြစ်တာပေါ့နော်။နောက်တစ်ချက်တပြိုင်တည်းကျွန်တော်တို့လှုပ်ရှားမှုတွေနဲ့အချိန်နဲ့အမျှစက္ကန့်တိုင်းအမျှမှာနိုင်ငံတကာရဲ့အားပေးမှုဝန်ရံမှုဆက်ရနာရှင်ကိုဖိအားပေးမှုတွေတပြိုင်တည်းဖြစ်နေတယ်။အဲ့တော့ကျွန်တော်တို့လှုပ်ရှားမှုတွေကဟိုရက်တန့်လို့မရတော့ဘူး။ကျွန်တော်တို့ဒေသပေါက်ဟိုအောင်မြင်တဲ့အနေထောက်ရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆွေးနွေးကြတာကျွန်တော်2မိနစ်ကျော်3မိနစ်လောက်တော့ကြာပါသေးတယ်ဒေါက်တာဆိုင်းကြီးဆိုတော့ကျွန်တော်မေးချင်တာကဒီလက်ရှိကျွန်တော်တို့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းမှာဒီလူလူလှုပ်ရှားမှုတွေရှိရဲ့အခြေအနေမျိုးမှာတစ်ဖက်မှာလည်းကျွန်တော်ညှော်နေကြတာကနိုင်ငံတကာအခန့်ခံတာပေါ့နိုင်ငံတကာကဘယ်လောက်ထိပြားပေးနိုင်မလဲနိုင်ငံတကာအကူအညီဘယ်လောက်ရမလဲဒီဆရာနာရှင်စိုက်ကြီးမှာဒီလိုညှော်နေကြတာလည်းရှိပါတယ်အဲ့တော့နိုင်ငံတကာရဲ့အခြေအနေနိုင်ငံတကာကဘယ်လောက်ထိပြားပေးနိုင်ဘယ်လောက်လှုပ်ဆောင်ပေးနိုင်လဲပုံမှာဒေါက်တာဆိုင်းကြီးဆိုဘာများသုံးသပ်ပေးနိုင်လဲခင်ဗျာ
နိုင်ငံတကာလို့ပြောလိုက်ရင်ကျွန်တော်တို့ကနိုင်ငံတကာမှာကျွန်တော်တို့အခုလက်ရှိဖြစ်ပျက်ပြီးခဲ့တဲ့သမိုင်းနေအရာကျွန်တော်တို့အဲ့အပြည်ပြည်ဆိုင်ရာဟိုဝင်ရောက်ဆွတ်ဖက်ခြင်းပေါ့နော်ဒီလိုမျိုးအရေးကိစ္စတွေမှာဝင်ရောက်ဆွတ်ဖက်တဲ့ဟာတွေမှာကျွန်တော်တို့သူတို့တာတကားတွေတော်တော်များများရလာပြီးတော့ဘယ်ဟာမှလုံးတင်မှုလုံးတင်နေဆိုတဲ့ကိစ္စတွေသူတို့စဉ်းစားနေကြတဲ့အချိန်မျိုးဖြစ်တယ်အထူးသဖြင့်ကျွန်တော်တို့ Arab လိုမျိုးဟာမှာကျွန်တော်တို့အခု American အစိုးရတက်ပြောင်းတဲ့အချိန်မှာကျွန်တော်တို့ဒီ Arab နိုင်ငံတွေမှာဝင်ရောက်မှုပတ်သက်မှုတွေသူတို့ရှင်းချဖို့အတွက်စဉ်းစားဆုံးဖြတ်တာမျိုးပေါ့နော်အဲ့လိုမျိုးဟာမျိုးတွေကျွန်တော်အဲ့ဒီသမိုင်းကြောင်းနေကြောင်းမှာသူတို့ရဲ့စဉ်းစားမှုပုံစံကအရင်ကတော့ကျွန်တော်တို့ရဲရဲဝံ့ဝံ့မရှိတော့ဘူးလို့ကျွန်တော်မြင်ရတယ်ဟာအရင်ကလိုမျိုးလုပ်လို့မရဘူးခုနကတော့ဟိုလင်းထက်နိုင်ပြောတယ်ကခစ်တီးကပြောင်းသွားတဲ့အချိန်ကျတော့တင်ယူခဲ့တဲ့သမိုင်းတွေလည်းပါလာတယ်နည်းပညာခွင့်ပြုမှုတွေပါလာတယ်ပြီးရင်ကဘာကြီးရဲ့ကျွန်တော်ဆက်သွယ်မှုဆောင်ရွက်မှုကြားတွေမှာချိတ်ဆက်မှုအရန်အားကောင်းလာတဲ့အတွက်ကြောင့်မှသူတို့စောင့်စည်းရမယ်ဟိုစီးရင်အများကြီးဖတ်လာတယ်အဲ့တော့အခုတွေ့တဲ့အတိုင်းပဲကျွန်တော်နိုင်ငံတကာလုံနိုင်အလွန်ဆုံးလုံနိုင် statement ထုတ်မယ်အပြစ်တင်မယ်ပြီးွားရင်မျက်နှာရဲ့လူဖက်ကနေသူတို့ရက်တည်ရဲ့ဆိုတဲ့အကြောင်းပြောမယ်ကျွန်တော်တို့ထောက်ခံပါတယ်ဒီဟာကိုဆက်ပြီးပန့်ပူးပါတယ်ဆိုတဲ့အားမျိုးလုပ်မယ်ဒါပေမဲ့လည်းကျွန်တော်တို့စဉ်းစားရမှာသူတို့ကနေတကယ်လို့ action ယူပြီးတော့
တို့မြန်မာနိုင်ငံမှာဝင်ရောက်ဆွတ်ဖက်ဖို့ဆိုရင်တို့ဒီမှာခိုင်မာတဲ့အကြောင်းပြချက်ကောင်းကောင်းရှိဖို့လိုတယ်။အဲ့တော့ကျွန်တော်တို့အနေနဲ့မျှော်လင့်လို့ရတာအဲ့ခိုင်မာတဲ့အကြောင်းပြချက်ဆိုရင်ကျွန်တော်တို့ ICJ မှာရှိထားတဲ့အမှုတွေကျွန်တော်တို့လူမျိုးတုံးတက်ဖြတ်တဲ့ကိစ္စရိုဟင်ဂျာကိစ္စတွေရှိအဲ့ဒီဟာနဲ့ဆက်ဆက်ပြီးဝင်မလားဆိုရင်မျှော်လင့်စီရလို့ရှိရယ်ဒါပေမဲ့ဝင်မလားဆိုတဲ့အချိန်မှာလည်းကျွန်တော်တို့ ICC ဆိုတဲ့ဟာကကျွန်တော်တို့ Rome Statute အောက်မှာရှိရယ်ပြည်ကျွန်တော်တို့နိုင်ငံ Rome Statute နဲ့မပတ်သက်ဘူးအဲ့တော့ ICC ကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်ဝင်ဖို့အတွက် main charge မှတ်ဖို့အတွက်ဆိုရင်ကျွန်တော်တို့က UN Security Council ကကျွန်တော်တို့ဖြတ်ရအဲ့တော့ ICE Security Council ရောက်ပြန်ရင်လည်းခုနကဗီဒီယိုအာဏာရှိနေတဲ့တရုတ်နဲ့ China ပေါ်ပါပေါ့ဟုတ်ပါဘူးဒီ Russia နဲ့ကကျွန်တော်တို့မြန်မာအခုအာဏာသိမ်းအစိုးရနဲ့ချိတ်ဆက်မှုအားကောင်းနေတဲ့အချိန်မှာသူတို့ဗီဒီယိုလုပ်မလားဆိုရင်အစိုးရမှုလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့မျှော်လင့်စရာရှိတာတော့အဲ့ဒီရှိတာပြီးသားဟိုလူမျိုးတုံးတက်ဖြတ်မှုကိစ္စနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့တခြားနီလန်ကျွန်တော်တို့အဲ့ဒီ Rome Statute အောက်မှာမဝင်တော့ညာကျွန်တော်တို့တခြားဟိုနီလန်နဲ့စစ်အာဏာရှင်ဒါမှမဟုတ်အဲ့ဟိုဟာရာဇဝတ်မှုတွေကျူးလွန်တာတဲ့လူတွေကိုဖန်ဝရန်ထုတ်ပေးလို့ရမလားဒါမှမဟုတ်တရားရေးဆိုင်ရာလုပ်ပေးလို့ရမလားဆိုရင်မျှော်လင့်ချက်တော့ရှိတခြားအခုလက်ရှိမှာစဉ်းစားနေကြတယ်လို့မျိုးဟို proxy war ဖြစ်သွားမလားဒါမှမဟုတ်နိုင်ငံကဝင်ဆွဲဖက်မယ်ဒီနိုင်ငံကဝင်အဲ့ဒါမျိုးကတော့ကျွန်တော်ဝေးတယ်ဟိုဝေးတယ်ဆိုရင်ကျွန်တော်နိုင်ငံအလိုက်ဆောင်စီရမယ်ဟိုဥပဒေတွေရှိတယ်စီကတ်တွေရှိတယ်သူတို့ကျင်းကျင်းနိုင်ငံချင်းချိတ်ဆက်ထားတဲ့ diplomatic relation သဘောတူညီချက်တွေရှိတာတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့လိုမျိုးတော့ဖြစ်ဖို့မလို့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်ကျွန်တော်ဆွေးနွေးတင်ရတဲ့ပြည်ပါဒီမှာပဲဆွေးနွေးပွဲရပ်ပါဖြစ်ပါတယ်ပေါင်းဝင်ဆွေးနွေးပေးကြတဲ့ဒေါက်တာဆိုင်းကျေးဇူးဆိုကိုလင်းထိုင်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်စနေနေ့အတွက်သတင်းပတ်ဆင်ခန်းစာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်မန္တလေးမြို့ကဒီကနေ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကပစ်ခတ်ပြုခွဲတာကြောင့်ဆန္ဒပြသူ2ဦးထက်မနည်းသေဆုံးတယ်လို့မန္တလေးမှာရှိနေတဲ့ VOA သတင်းတောက်ကသတင်းပေးပို့ထားပါတယ်။ VOA ကရထားတဲ့ဗီဒီယိုဖိုင်တွေထဲမှာဥကောင်ပွင့်ထားတဲ့ဒဏ်ရာရသူ2ဦးနဲ့ဝမ်ပိုက်ကိုကြီမှန်ထားသူ2ဦးတို့ကိုတွေ့ရပါတယ်။အဲဒီမှာကုသပေးနေတဲ့ဆရာဝန်2ဦးကတော့ဥကောင်ပွင့်လူနာသေဆုံးတယ်ဆိုတာပြောထားပါတယ်။ပစ်ခတ်မှုမှာကြီအစစ်လားရဘာကြီးစံလားဆိုတာကိုတော့တိကျအတည်ပြုလို့မရသေးပါဘူး။ဒေသခံတွေရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ကြီကွန်တချို့ကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမှုအပြည်တိုင်ခြုံငင်းစေရေးလူလူရဲ့ဘယ်လိုလိုရှောင်မှုကိုမဆိုဂျပန်အစိုးရအနေနဲ့အားပေးထောက်ခံပေးပါဆိုတဲ့အချက်အပါအဝင်ပန်ကြားချက်9ချက်ပါအေးဖွင့်ပေးစာတစ်စောင်းကိုချင်းတိုင်းသားလူငယ်တွေကဒီကနေ့ဂျပန်တန်ယိုးရှိမှာဂျပန်မြန်မာနှစ်ဘာသာနဲ့ဖတ်ကြားပြီးတန်မတ်ကြီးလက်ထဲထည့်ပေးကြပါဗါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးအီချီရိုမာရူယာမကိုတိုင်တန်ယိုးအပြင်ဘက်ကိုထွက်လာပြီးချင်းလူငယ်တွေရဲ့အေးဖွင့်ပေးစာကိုလက်ခံရယူခဲ့ပြီးတော့ဂျပန်အစိုးရစီပို့ပေးမယ်အကြောင်းကတိပြုပြောကြားခဲ့ပါတယ်ဂျပန်ဆိုရအနေနဲ့မြန်မာပြည်သူလူထုအတန်ကိုလစ်လျူမရှိပါဘူးလို့လည်းတန်မတ်ကြီးကပြောခဲ့ပါဗျ။ဒီကနေ့ကြာရောက်တဲ့83ကျင်းမြောက်ချင်းမျိုးသားနေမှာချင်းတိုင်းရင်းသားလူငယ်တွေကဆေးရနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲနဲ့အတူချင်းတိုင်းရင်းသားတွေကူစားဂျပန်ဆိုရစီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြတာဖြစ်ပါတယ်။အနာသိန်းစစ်ကောင်စီရဖွဲ့စည်းပုံအခြေခံဥပဒေကိုတော်မကနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေကုလသမဂ္ဂပြည်ညင်စာတမ်းပါအဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းချက်တွေကိုတောင်မြောင်တင်းတင်းချိုးဖောက်နေတယ်လို့ပြည်ထောင်စုတော်ကိုစားပြုကော်မတီ CRPH ကအပြင်းထန်ပြစ်တင်ဝေဖန်လိုက်ပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA တော်တော်ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington. This program